Welcome to the Voice of America in Burmese.
mingla ba shin view american tan ye 2018 khu ni april 24 ye in ga ne nya ban season dwe ko american piraw su myo ro washington dc ga ni dai yai thot lin ni ba bi line no meter 25 32 52 line lat meter 190 ga ni na sin nai dilo view ye facebook sa myan na view e burmese news ga ni pi lo le na sin nai ma le shin tama kwa nyu ga khu nya ban season dwe taung yu ba ma shin
tama thing di thai ba shin အမေရိကန်ပြည်သူစုကိုနိုင်ငံတော်ဧည့်သည်တော်အဖြစ်ရောက်ရှိနေတဲ့ပြင်သစ်သမ္မတကိုအမေရိကန်သမ္မတကဒီကနေ့အင်ဂျူရောမှာအခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။ကနေဒါနိုင်ငံမှာကျင်းပတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ G7 ညီလာခံမှာတော့ရိုဟင်ဂျာကိစ္စကိုအလေးပေးဆွေးနွေးခဲ့ကြပါတယ်။ဒီသတင်းအနေနဲ့တူထိပ်တန်းရောက်သတင်းလေးကိုမအီတန်စင်နဲ့တူကြီးညာပါမယ်ရှင်။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလာတွေဆက်သွယ်မိမြန်ချက်တွေထဲမှာရခိုင်ပြည်နယ်ရဲ့သတင်းယူဖို့ရောက်နေတဲ့ VOA သတင်းတော်ကဘင်္ဂလားဒေ့ရှ်ဘက်ကပြန်ဝင်လာတဲ့မွတ်စလင်မိသားစုဝင်၅ဦးကိုမေးမြန်းခွင့်ရခဲ့ပါတယ်။လှိုင်တာယာက၄ရက်ကြာလောင်ကျွမ်းနေတဲ့အမိုက်ပုံကြီးကလည်းအခုထိမငြိမ်သေးပါဘူး။
တော်အပေါ်တက်တယ်တက်ပြီပဲခင်ဗျာအောက်ကလိုက်တော့လည်းကောင်းကြတော့အပေါ်ကဖြားလိုက်အပေါ်က6ဝါးရဲ့ကအောက်ကလိုက်တဲ့ကောင်ကအပေါ်ပြလောင်လိုက်အဲ့လိုတော့လောင်နေမှာပဲအဲကျွန်တော်တို့က
ရန်ကုန်တိုင်းမိသက်တက်ဖွဲ့ဒုညွှန်မှုရဲ့ပြောပြချက်နဲ့တူနှားဆင်ရမှာပါလူနည်းစုတိုင်းရင်းသားတွေရဲ့ဘာသာစကားဖွံ့ဖြိုးတိုးတက်ရေးလက်ရှိဆောင်ရွက်နေတဲ့အခြေအနေထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအလုပ်လုပ်ခွင့်အတွက်အဓိကကြားတဲ့မှတ်ပုံတင်စီရင်သွင်းဖို့ကိစ္စတွေကိုဖိဖိစီစီဆောင်ရွက်ဖို့ထိုင်းဝန်ကြီးချုပ်ရဲ့သတိပေးစကားကိုလည်းနှားဆင်ကြရမှာပါအေဗီလာ29ရက်နေ့တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံတဲ့အခါမှာနျူကလ িয়ার လက်နက်ဖြတ်သန်းရေးမူကြမ်းရေးဆွဲနိုင်တော့မလားဆိုတာလည်းသိရပါမယ်ရှင်။အခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့မတ်အီတန်စင်တို့ပြောပြပါမယ်ရှင
်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကိုဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်ဂျူရောမှာနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။ဒီနောက်မှာတော့ခေါင်းဆောင်တို့ဥတို့ဆွေးနွေးကြမှာဖြစ်ပြီးနိုင်ငံတော်ညစာစားပွဲကိုလည်းတက်ရောက်မှာပါပြင်သစ်သမ္မတကိုနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုပွဲမှာတော့အမေရိကန်စစ်တပ်တပ်ဖွဲ့ကြီး၅ခုစလုံးကတပ်ဖွဲ့ဝင်900လောက်လည်းတက်ရောက်ခဲ့ပါတယ်သမ္မတထရန့်ရဲ့ပထမဆုံးသောနိုင်ငံတော်ညစာစားပွဲအခမ်းအနားမှာတော့ Washington National Opera Company ကဖျော်ဖြေမှာပါအမေရိကန်နိုင်ငံတွင်းအလူမီနီယံနဲ့တမနီတင်သွင်းမှုတွေအပေါ်အခွန်တိုးကောက်မဲ့သမ္မတထရန့်ရဲ့အစီအစဉ် Iran Nuclear အရေးစီးရီးယားစစ်ပွဲဆရာတွေလိုမျိုးအရေးကြီးတဲ့ကမ္ဘာရေးရာကိစ္စတွေနဲ့နှစ်နိုင်ငံတို့ရင်ဆိုင်နေရချိန်မှာပဲဒီကနေ့အင်ကာနစ်ဆွေးနွေးပွဲပေါ်ပေါက်လာတာပါအမေရိကန်သမ္မတထရန့်ကသူ့အစိုးရလက်ထက်မှာပထမဆုံးနိုင်ငံတော်ဧည့်သည်တော်အဖြစ်ပြင်သစ်သမ္မတကိုဖိတ်ကြားရတဲ့အကြောင်းရင်းတစ်ခုကတော့ပြင်သစ်သမ္မတနဲ့သူ့ရဲ့ရင်းနှီးမှုကိုဂုဏ်ယူတဲ့အချက်လဲပါပါတယ်ချင်းချောက်မှုတွေပြဿနာတွေမရေရာမှုတွေအများအပြားပေါ်ပေါက်နေတဲ့လက်ရှိကာလမှာအခုခီးစင်ကတိတ်ကိုအရေးကြီးတယ်လို့လဲပြင်သစ်သမ္မတကဝါရှင်တန်ကိုဆက်ရောက်လာချိန်မှာပြောဆိုခဲ့ပါတယ်။အီရန်နျူကလ িয়ার အရေး6နိုင်ငံသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မသွားရေးပြင်သစ်သမ္မတကအခုခီးစင်အတွင်းသမ္မတထရန့်ကိုစီယုံပြောဆိုမယ်အနေအထားလည်းရှိပါတယ်။ဒါ့အပြင်ဆီးရီးယားနိုင်ငံတွင်းအမေရိကန်တပ်ဖွဲ့တွေဆက်ပြီးခြားထားရေးအရေးကြီးကြောင်းလဲပြင်သစ်သမ္မတကပြောဆိုမယ်လို့ခန့်မှန်းထားကြပါတယ်ရှင်။
ရင်းကသမ္မတဟောင်း George H.W. Bush ဟာသွေးရည်ကိုယောဂပုတ်ဝင်ရောက်သွားတဲ့အတွက်စီယုံတက်ကုသနေရပြီးတော့အခုတော့ပြန်နေလန်ထူလာပါပြီ။အသက်63နှစ်အရွယ် Mr. Bush ကိုတင်းငွေနေမနေ့တုန်းက Houston Methodist ဆေးရုံမှာဆေးရုံတင်ခဲ့ရပါတယ်။အခုတော့ဆေးရုံမှာကုသခံယူပြီးတော့တက်တာလာပြီဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Mr. Bush ဆေးရုံမတက်ရခင်ပြီးခဲ့တဲ့စနေနေ့တုန်းကတော့အိမ်တော်သက်83နှစ်ကြာပေါင်ခဲ့တဲ့ဇနီးဖြစ်သူ Barbara Bush ရဲ့ဇာပနာကိုတက်ရောက်ခဲ့ပါတယ်။1989ခုနှစ်ကနေ1993ခုနှစ်အတွင်းသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတဟောင်း Bush ဟာခြေတုံလက်တုံနဲ့အုန်းနောက်အာရုံကျော်ဆိုင်ရာပါကစ္စတန်ယောဂါရပြီးတဲ့နောက်ပိုင်းမှာတော့တက်ဆက်ဘိန်းတက်ထိုင်ကုန်နဲ့သွားလာနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမိုးနီးအပောင်ဝင်အသက်ရှူလမ်းကြောင်းဆိုင်ရာတက်နာတွေကြောင့်ဆေးရုံမကြခဏတက်ခဲ့ရတာလည်းဖြစ်ပါတယ်
။အမေရိကန်နိုင်ငံဆိုင်ဝင်ကြီးအဖြစ်သမ္မတဒေါ်နယ်ထရန့်ရွေးချယ်ထားတဲ့ဗဟိုထောက်လှမ်းရေးအေဂျင်စီညွှန်ကြားရေးမှူးမိုက်ပွန်ပီယိုကိုမနေ့တနင်္လာနေ့တုန်းကအထက်လွှတ်တော်ကော်မတီမဲခွဲမှုမှာပုတ်ခါတီကာနဲ့အနိုင်ရသွားပါတယ်။ကန်တက်ကီပြည်နယ်ကိုစားဖြူ Republican အထက်လွှတ်တော်အမရန်ပေါ်ကသူ့ရဲ့စန့်ကျင်ကန့်ကွက်မှုကိုနောက်ဆုံးအချိန်မှာကတ်ပြီးတော့ပြန်ပြင်လိုက်တာကြောင့်မိုက်ပွန်ပီယိုအနေနဲ့လွတ်တော်ရဲ့သမိုင်းဝင်ပြစ်တင်မှုကနေလွတ်ကင်းခဲ့ပါတယ်။မစ္စတာပွန်ပီယိုဟာမျက်မှောက်ခေတ်ကာလမှာအဖွဲ့ဝင်22ဦးပါအထက်လွှတ်တော်နိုင်ငံသားရေးရာကော်မတီရဲ့ထောက်ခံမှုမရတဲ့ပထမဆုံးနိုင်ငံသားရေးဝင်ကြီးအဖြစ်အဆိုပြုခရရသူဖြစ်မဲ့အရေးနဲ့ရင်ဆိုင်ခဲ့ရတာပါ။အ နိုင်ငံသားရေးရာကော်မတီအဖွဲ့တဲကဒီမိုကရက်အမှတ်10ဦးနဲ့ရီပပ်ဘလစ်ကန်အမှတ်ပေါ်ဒိုကသူ့ကိုစန့်ကျင်ကန့်ကွက်မယ်လို့ကြေညာခဲ့ကြတာပါဒါပေမဲ့လည်းမဲပေးကြမယ်အခြေရောက်ခါမှာလွတ်တော်မှာပေါ်ကထင်မှတ်မထားတဲ့ကြေညာချက်ကိုထုတ်ခဲ့ပါတယ်ကျွန်တော်သဘောထားပြောင်းသွားပါပြီညွှန်ကြားရေးမှုပုံပြိုကိုထောက်ခံမှုကျွန်တော်ဆုံးဖြတ်လိုက်ပါပြီလို့ကန်တက်ကီအထက်လွတ်တော်မှာကကြေ
ာနျူကလ িয়ার ကင်းစင်ရေးဖြစ်တယ်လို့အင်ဗီရောကပြောပါတယ်။နျူကလ িয়ার လုံးဆောင်ကင်းစင်ရေးအတွက်လိုအပ်တဲ့ခြေလှမ်းတွေစတင်နေချိန်ထိမြောက်ကိုရီးယားထိကျန်နိုင်ငံဖြစ်အောင်နဲ့အမေရိကန်ကမြောက်ကိုရီးယားပေါ်အပြင်းထန်ဆုံးတိုက်ခိုက်ပိတ်ဆို့မှုတွေဆက်ပြီးတော့ထားရှိဖို့အမေရိကန်ကပြောဆိုသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကလွယ်လွယ်လေးတော့သူ့စကားမတီးနိုင်ဘူးလို့အင်ဗီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကပြောဆိုပါတယ်။ပြီးခဲ့တဲ့အမေရိကန်ဆွေရီတုံးကလက်ထက်တုံးကမားကတ်လိုမျိုးတော့မြောက်ကိုရီးယားပြောတာကြီးကိုပဲယုံပြီးရှေ့ဆက်မှာမဟုတ်ဘူးလို့သူကပြောပါတယ်။နျူကလ িয়ার လက်နက်စမ်းသပ်မှုတွေနဲ့တိုက်ချင်းပစ်မစ်ဆိုင်တုံးပြစ်ခတ်စမ်းသပ်မှုတွေရပ်ထားဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကကြေညာထားပါတယ်။မေလကုံဒါမှမဟုတ်ဂျွန်လာဇန်ပိုင်းမှာအမေရိကန်တပ်မတွေနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွဲဆုံမှုရလကမီးရတာကိုသိထားတယ်လို့ထရမ်ကပြောပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုရီးယားကျွန်းဆွယ်နျူကလ িয়ার အပီးပိုင်ကင်းစင်ရေးတို့ကိုမြောက်ကိုရီးယားဘက်ကတော့သဘောမတူရသေးပါဘူး။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီယိုမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကနေဒါနိုင်ငံတိုရန်တိုမြို့မှာကျင်းပခဲ့တဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ G7 စီဝေးပွဲအတွင်းရိုဟင်ဂျာပြည်ပခကင်ထွယ်ဖြည့်ရှင်ရေးကိုအလေးပေးဆွေးနွေးခဲ့ကြပါတယ်။ကနေဒါနိုင်ငံသားဝန်ကြီးခရစ်စတီးယားဖရီးလန်းကအခုလိုပြောပါတယ်။
Over the past 2 days, we've spent time discussing Myanmar and what we can and must do to address the humanitarian.
ဒီကိန်းပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်ကပြည်ပခတွေမှာလုံခြုံရေးလူသားချင်းစာနာထောက်ကူမှုတွေကိုအရေးယူလှုံ့ဆော်ရမယ်ကိစ္စနဲ့ဘာတွေလုပ်နိုင်မလဲဆိုတာတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်ရက်အတွင်းမြန်မာအရေးကိုအချိန်ယူဆွေးနွေးခဲ့ကြပါတယ်။မုတ်တုံရသည့်အတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးပို့နိုင်ရေးဒေတာရင်းမိဖက်တွေနဲ့အတူပူးပေါင်းဆောင်ရွက်တဲ့နည်းလမ်းနဲ့ဆောင်ရွက်ရမှာပါ။ဒါပြင်လိမ်မှုအကျန့်ဖက်ခံခဲ့ရသူတွေအရေးအထူးအလေးပေးပြီးအသက်ရှင်လွတ်မြောက်လာသူတွေအတွက်တရားမျှတမှုနဲ့လက်သက်တွေကိုဖော်ထုတ်ရေးကလည်းတည်ရရှင်ရေးတမျှအရေးတကြီးဆောင်ရွက်ရမှာပါလို့ပြောဆိုသွားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်မှကျူးလွန်ခဲ့တဲ့ရက်စက်ချမ်းကျုံမှုတွေအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုနှိပ်စက်ညှဉ်းပန်းမှုတွေကိုအမေရိကန်ပြည်ထောင်စုဘက်ကလည်းတခြားဆက်မှုထိပ်သီးခုနှစ်နိုင်ငံအဖွဲ့ဝင်တွေနဲ့အတူရပ်တည်ပြီးရှုတ်ချတဲ့အကြောင်းအမေရိကန်ယာယီနိုင်ငံသားရေးဝန်ကြီးကကြေညာခဲ့ပါတယ်။ဒါပြင်ရခိုင်ပြည်ပခကနေထွက်ပြေးကြရတဲ့အာနယ်ချွတ်တဲ့သူတွေအတွက်လူသားချင်းစာနာမှုအကူအညီအဖြစ်နောက်ထပ်အမေရိကန်ဒေါ်လာတန်90ထပ်ပေးမယ်လို့ယာယီနိုင်ငံသားရေးဝန်ကြီးဂျွန်ဂျေဆူလီဗန်ကမနေ့တနင်္လာနေ့ကကြေညာခဲ့ပါတယ်ရှင်။
ကနေဒါနိုင်ငံတော်ရန်တိုမြို့မှာလူ၁၀ယောက်သေဆုံးခဲ့ရတဲ့လူသွားလမ်းပေါ်ကိုကားနဲ့ဝင်တိုက်ခဲ့တဲ့သူကိုဒီကနေ့အင်္ဂါနေ့မှာရုံးထုတ်ဖို့ရှိနေပါတယ်။တခြားလူ15ယောက်လည်းထိခိုက်ဒဏ်ရာရခဲ့တဲ့မိနစ်တင်းလာနေတုန်းကတိုက်ခိုက်မှုရဲ့နောက်ကန်အကြောင်းရင်းကိုသိရဖို့ကနေဒါရဲတပ်ဖွဲ့ကကြိုးစားနေပါတယ်။ကားနဲ့ဝင်တိုက်ခဲ့သူကတော်ရန်တိုမြို့စွန်မှာနေတဲ့အသက်25နှစ်အရွယ်အလက်မနန်စီယန်ဖြစ်တယ်လို့တော်ရန်တိုရဲတပ်ဖွဲ့အကြီးအကဲမတ်ဆောင်ဒါကပြောဆိုသွားပါတယ်။အများပြည်သူလုံခြုံရေးဝန်ကြီး Ralph Goodale ကတရင်ချက်လက်ပေါင်းစုံကိုခြေခံပြီးတော့လုံခြုံရေးဆိုင်ရာအကြီးတန်းတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပြီးအခုမတော်တဆဖြစ်ရက်ကတိကျဖြစ်ရက်တစ်ခုသာဖြစ်ပြီးတော့အမျိုးသားလုံခြုံရေးနဲ့ပတ်သက်ဆက်နွယ်ရေးပုံမရှိဘူးလို့ပြောဆိုထားပါတယ်။အခုတိုက်ခိုက်ခံရမှုကတော့ဆယ်စုနှစ်တွေအတွင်းကနေဒါနိုင်ငံမှာလူအသေးပြောက်အများဆုံးတိုက်ခိုက်ခံရမှုလည်းဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံရဲ့ပြည်သူ့ဘဏ္ဍာငွေဒေါ်လာတန်190ခိုးယူမှုမှာပါဝင်ပတ်သက်ခဲ့တဲ့ထိတ်တဲနိုင်ငံရေးသမားတဦးကိုဒီကနေ့အင်္ဂါနေ့မှာအင်ဒိုနီးရှားတရားရုံးတစ်ခုကထောင်ဒဏ်15နှစ်အမိန့်ချလိုက်ပါတယ်။ Electronic အမှတ်ပုံတင်စနစ်စတင်ရေးအတွက်အစိုးရကချထားပေးတဲ့ဒေါ်လာတန်440ဒဲကငွေတွေကိုခွင့်ယူခဲ့တဲ့ဒါဇင်နဲ့ချီတဲ့အစိုးရရာရှိတွေထဲမှာလွှတ်တော်ဥက္ကဋ္ဌဟောင်းလည်းဖြစ်ဂိုကာပါတီဥက္ကဋ္ဌဟောင်းလည်းဖြစ်သူစစ်တရားနိုဘန်တိုလည်းတဦးအပါအဝင်ဖြစ်တယ်လို့အစိုးရရှင်းနေတွေကပြောဆိုထားပါတယ်။
၎င်းတို့တွေးထွက်တန်ယူဆန္ဒပြပွဲတွေဖြစ်ပွားနေတဲ့ချိန်မှာပဲနီကရာဂွာနိုင်ငံတွင်းကအမေရိကန်ဆိုရဝင်တဲ့မိသားစုဝင်တွေအမေရိကန်ကိုပြန်လာဖို့အမေရိကန်နိုင်ငံသားရေးဌာနကညွှန်ကြားလိုက်ပါတယ်။ကြိုအသိမပေးထားဘဲနဲ့နိုင်ငံရေးချီတက်မှုတွေနဲ့ဆန္ဒပြမှုတွေကနေ့စဉ်ဖြစ်ပွားနေပြီးတော့ဒဏ်ရာရမှုနဲ့အသေးပြောက်တွေရှိနေတယ်လို့လည်းနိုင်ငံသားရေးဌာနကခီးသွွာလာရေးဆိုင်ရာကြေညာချက်တရက်ကိုထုတ်ပြန်လိုက်ပါတယ်။မျက်ရည်ယိုပုံမျက်ရည်ယိုတက်ငွေရောဘတ်ကြီးစံတွေအပြင်ကြီးစံစစ်တွေကိုပါတုံးပြီးတော့ဆန္ဒပြသူတွေကိုလူစုခွဲတက်ကြပြီးလူရဲမှုတွေဖျက်ဆီးမှုတွေအပြင်မိရှုမှုတွေပါဖြစ်တဲ့တဲ့လို့လည်းဒီကြေညာချက်မှာဖော်ပြထားပါတယ်။နီကရာဂွာဆိုရကနိုင်ငံရေးလူမှုဖူလုံရေးစနစ်ကိုပြောင်းလဲဖို့သမ္မတဒန်နီယယ်အိုတဲဂါကပြီးခဲ့တဲ့သတင်းပတ်တုန်းကဆုံးဖြတ်ခဲ့ပေမဲ့လည်းပြီးခဲ့တဲ့တွင်ဝင်နေတုန်းကတော့ဒီစီဇန်ကိုရက်သိမ်းကြောင်းကြေညာလိုက်ပါတယ်။
အင်္ဂါနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်တဲ့မတ်ဤတန်းစင်တို့ပြောပြပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုက်ထုတ်လင်းပေးပါမယ်။မနှစ်တုန်းကရခိုင်မြောက်ပိုင်းပြည်ပခါတွေပြီးခဲ့တဲ့နောက်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြင်းနေရာကိုထွက်ပြေးပြီးမြန်မာနိုင်ငံထဲပြန်လည်ဝင်ရောက်လာခဲ့တဲ့မွတ်စလင်မိသားစုဝင်၅ဦးကို VOA သတင်းတောက်ကိုမိုးစောကမောင်တော်မြို့မှာတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။နယ်စပ်မြင်းပေါ်မှာဒုက္ခသည်9000ဝန်းကျင်လောက်နေထိုင်ခဲ့ပြီးသူတို့အများစုဟာမြန်မာအစိုးရကထုတ်ပေးမဲ့ MVC ကတ်သဘောတရားဝါကိုအမြင်လွဲမှားတာမျိုးဖြစ်နေတယ်လို့လည်းပြောပါတယ်။သူတို့နဲ့တွေ့ဆုံမေးမြန်းခဲ့တာတွေနဲ့ပတ်သက်လို့ကိုမိုးစောကိုကိုသားညိုကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုမိုးစောကြီးဒီကနေ့မှာကိုမိုးစောတို့ဒီပြန်ဝင်လာတဲ့မွတ်စလင်မိသားစု9ဦးနဲ့တွေ့ဆုံခွင့်ရတယ်လို့သိရပါတယ်ခင်ဗျာအဲ့တော့သူတို့ဘာကြောင့်ပြန်လာတယ်လို့ပြောပါလဲ
အဲကျွန်တော်တို့မင်းရဲ့နေအမှာတော့တင်းနေကြတော့ Esther အားလွာလာအဲ့လိုမျိုးပြောပါတယ်သူကတောင်ကျူလက်ရောတောင်ကျူရောအချို့ယူပြီးဟောင်းပြောဖြစ်တယ်ဖြစ်တော့ကြာဒီရင်းချင်းနေဒီလိုပေါ့ဒီတစ်ချက်ပေါ်တဲ့ခါလာပါသူကသူ့ရောမှာရှိတဲ့ဒီကြီးအကုန်လုံးမလို့1600ကျော်လောက်ပဲသူပြောပါတယ်အဲ့ဒီလူတွေအကုန်လုံးကတက်နေတော့ဒီကနေ့လေဒီတဲ့ချင်မတူမိသားစုတွေကျွန်တော်ဒီမှာမကြည့်ရတော့ကလည်းဟိုဘက်ကိုလိုက်သွားတယ်ပေါ့ဒါပေမဲ့ तू ကဟိုဘက်နိုင်ငံမှာ तू ရေရှည်နေဖို့အစီအစဉ်မရှိဘူးပေါ့မရှိရတဲ့ကြောင့်မလို့ तू ကအရှင်ကငါဘောရီရောမှာပဲပြန်မယ်ငါနေရတဲ့ပြန်မယ်ဆိုပြီးတော့ तू ကဟိုအဝစခန်းကိုမဝင်နိုင်တာလို့ तू ကပြောတယ်ပြဟုတ
်ကဲ့
ပြောပြီးတော့နောက်ပိုင်း तू အဲ့မှာနေတဲ့အခါမှာလည်း तू ကဒီအရင်ကအုတ်ချိန်နေလို့ရတဲ့ဟာပေါ်မှာအချို့တွေကပြည်ပေါ်မှာမလူထားတဲ့သဘောတွေပါပြီးပြေးလာတဲ့ချိန်မှာ तू ကအဲ့ဟုတ်ကဲ့ဒီမှာပေါ်လာ line ဒီနေဆက်ကနေပြန်လာတယ်ပြောပါလေ
။ဖက်ဒုက္ခသက်စကနေဝင်လို့မရဘူးလို့လည်းသိရပါတယ်။အဲ့တော့အဲ့မှာသူ့ကိုလုံခြုံရေးရချင်းချောက်တာတွေဘာတွေရှိလို့လား
။သူပြောတာကမှာတော့သူဒီမြန်မာပြည်ဝက်ပြန်လာမယ်သဘောရှိတာကြောင့်သူကစကန်းနေပါတယ်မဝင်တော့ဘူးသူကပြောတယ်။ဒါနဲ့သူဒီကိုပြန်လာပြီးတဲ့အခါမှာဒီဘက်အာရဗိုင်းနေရာနဲ့သူ့ကိုဒါကြီးကျေးဇူးလက်ခံပါလေ။နောက်သူတို့ဒီ LDC ကပ်ပေါ့လေ။ဒီနိုင်ငံကနေဒီနေ့ကပြားရီလက်ခံတဲ့အပေါ်မှာတကယ်နိုင်ငံမှာရှိနေတဲ့ဒီတချို့အနေပြီးတော့မာသူဖုံးရံချင်းချင်းချောက်တိုင်းရှိရတဲ့
သူတို့ကအခုဗမာထားထားလေကုမိုးစော်တို့တွေ့ရတာမောင်းတော်မျိုးပေါ်မှာတွေ့ရတာလား
တော့ကျေတော့သူယူဟာပေါ့လေတောင်မြေကြမှာလူမရှိဘူးသူကလုံးဝတဲ့မှာမောင်းတော်မျိုးမှာရှိရဲသူမျိုးစုရဲ့အိမ်မှာလာပြီးတော့မိသားစုအိမ်မှာလည်းလာနေနေလို့ပြောပါလေ
ဟုတ်ကဲ့
ပြောပြီးတော့သူနဲ့ကျွန်တော်နဲ့ပြည်တာတော့ခရိုင်အုတ်ချုပ်ရုံကြီးမှာပဲခရိုင်အုတ်ချုပ်မြို့ရောအစီအစဉ်နဲ့ကျွန်တော်တို့ကြည့်ပြပါတယ
်ပြန်ဝင်လာတဲ့လူတွေကိုလက်ခံထားတဲ့ဒုက္ခသည်စခန်းတွေကိုဘာကြောင့်မဝင်တာလဲ
အခုကဒီလာတဲ့ပုံစံကလည်းနိုင်ငံအစိုးရအကျဉ်းသဘောတူညီကြည့်ချင်လွှတ်ပြောင်းတဲ့ပုံစံနဲ့လာတာလည်းမဟုတ်ဘူးဒီလိုမျိုးတတိပို့ပြီးတော့မှပြန်လာတယ်ဒါနဲ့ဒီဘက်ကတော့ process time နဲ့သူစီစီးတယ်ဒီကိစ္စမှာအဲ့ဒီစတဲ့ဘာလဲဘောတာအိမ်ဝင်မြေကြီးကြီးနဲ့ထွက်ပြေးနေမှာဟုတ
်ကဲ့
ဆိုတော့အဲ့ဒီကြောင့်မသိဘူးအဲ့ဒီကစခန်းနဲ့ပါဒီနေနေနဲ့ဒီမှာပဲဒီသားစုနဲ့ကနေပြီးအခုရှိနေရှိနေနေဆက်ကြည့်နေရပြောပါလိမ့်ဗျာ
ဘုရားမှာရှိတဲ့ဒုက္ခတွေတွေနဲ့လည်းတွေ့ခဲ့မှာပဲအဲ့တော့ဒုက္ခတွေကမြမဆွေးကပြန်ခေါ်ပြီးမဲ့မာကြောက်မလာနိုင်ဘူးလို့ပြောပါလေခင်ဗျာ
ဒီဟောပေါ့အပေါ်လာလိုက်မှာပဲသူနေရင်အိမ်မှာလည်းဒီ4-5000လောက်ရှိရလို့သူပြောတယ်ခင်ဗျာအချင်းကတော့ဒီ NDC ကပ်ကိုနားမကြတော့ MC ကတ်ကိုသွားတော့လက်ခံလိုက်တယ်ဆိုလို့ရှိရင်အဲ့ဒီဟာအကြာကြာဖြစ်သွားပြီးတော့အခြေအနေပြန်မောင်းထုတ်နိုင်တယ်ဆိုရင်မိသားမျိုးတို့လက်ခံကြတဲ့ဒီကောင်တို့သူဒီဒုက္ခတွေဆိုရင်များအဲ့ဟာကိုနားမလည်ဘူးကြောင်းမျိုးပြန်လာနိုင်တဲ့အခြေအနေတွေဆိုတော့ပြောပါလိမ့်ကြာ
ကိုမိုးစောကိုကသားညုံကဆက်သွယ်မေးမြန်းထားတာပါရှင်။လိုက်တာရမြို့နယ်ထိန်ပင်သုတ်တန်နာကဧက300ရှိတဲ့အမိုက်ပုံမိလောင်နေတာဒီကနေ့၄ရက်မြောက်လာပါပြီ။ မိကိုကြိုးစားညှိနှိုင်းနေပေမဲ့ area ကျယ်ပြန့်လွန်းပြီးအတွင်းလိုက်လောင်နေတဲ့မိကိုညှိတက်ဖို့အခက်အခဲရှိနေတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မိကိုငွေတွေကြောင့်ဆေးရုံတက်ရောက်ကုသရသူတွေလည်းရှိနေသလိုလေရွညဉ့်ညံ့မှုပုံများလာရင်နေထိုင်သူတွေကိုရွှေ့ပြောင်းပေးဖို့တာဝန်ရှိသူတွေစီစဉ်နေကြပါတယ်။ဆက်သွယ်ဆောင်ရမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကပြောပြမှာပါရှင်
။ဧပြီ21ရက်မွန်းလွဲပိုင်းကစတင်လောင်ကျွမ်းတဲ့မိဟာဒီကနေ့ထိမငြိမ်းသေးပါဘူး။ဧက380ရဲ့အမိုက်ပုံဟာဧက100လောင်ကျွမ်းနေပြီလို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ကထုတ်ပြန်ထားပါတယ်မိသက်တပ်ဖွဲ့ဝင်နေရာနဲ့စူးစမ်းညှိနှိုင်းနေပြီးဧရိယာကျယ်ပြန့်တဲ့အတွက်အခက်အခဲတွေလည်းရှိနေပါတယ်ရေရရှိဖို့အခက်အခဲတွေရှိသလိုမိဟာအမိုက်ပုံတွင်းထဲကိုလိုက်လောင်နေတာဖြစ်တဲ့အတွက်စူးစမ်းညှိနှိုင်းနေရတယ်လို့ရန်ကုန်တိုင်းမိသက်တပ်ဖွဲ့ကဒုညုံမှုအမြင့်ဆိုးကမိလောင်မှုအခြေအနေကိုခုလိုရှင်းပြပါတယ်
ဥရဧရိယာကြီးကကျယ်တယ်လေကျယ်တဲ့အတွက်ကျွန်တော်တို့ကတော့ခံမလို့ပြောလို့မရဘူးကျွန်တော်ကတော့မင်းများငြိမ်းအောင်တော့ကျွန်တော်တို့ဘက်ကတော့ငြိမ်းတတ်နေတာပဲအတွင်းကိုလိုက်လောင်တဲ့ကောင်တွေဒီအမိုက်ပုံဆိုတာအတွင်းကဆလောင်တာအပေါ်ကလောင်တာမဟုတ်တာတော့ကျွန်တော်ကအပေါ်ကတက်တယ်တက်ပြီးမှခင်ဗျာအောက်ကလိုက်လောင်တဲ့ကောင်ကြတော့ဟိုအပေါ်ကပြားလိုက်အပေါ်က6ဝါးရဲ့ကအောက်ကလိုက်တဲ့ကောင်ကအပေါ်ပြားလောင်လိုက်အဲ့လိုတော့လောင်နေမှာပဲအဲကျွန်တော်တို့ကပိုက်တွေကိုအရှိကြီးဆွဲယူရတာပေါ့ကျွန်တော်ကရေရတာတော့နည်းနည်းတော့ခက်တာပေါ့ဗျာအဲရောက်ပြီးတော့ကျွန်တော်ကအဝေးခတ်ဝေးဝေးပိုက်ဆွဲပြီးတော့ငြိမ်းရတာကိုကားဆူကားကိုရေတဲငြိမ်းနေရအဲ့လိုလုပ်နေရအောင်အခုချိန်ဒီကျွန်တော်ကထပ်ပြီးတော့ဟိုအန္တရာယ်မဖြစ်အောင်အခုချိန်ဒီကျွန်တော်ကငြိမ်းနေဆုံးကို
မိလုံမှုကနေထွက်ပေါ်လာတဲ့မိကုံငွေတွေကြောင့်ဆေးရုံမှာတက်ရောက်ကုသသူ16ဦးရှိပြီးရက်ကွက်အတွင်းမှာရေးပေါ်ကုသဖို့ဖွင့်ထားတဲ့နေရာတွေမှာလည်းကုသသူတွေအများပြားရှိပါတယ်လက်ရှိမှာတော့လေရုညဉ့်ညမ်းမှုတိုင်းတာရာတွေပြုလုပ်ဖို့ဆောင်ရွက်နေပြီးလေရုညဉ့်ညမ်းမှုများပြပါကမိကုံငွေခံစားသူတွေကိုမိကိုလွတ်ရာရွှေ့ပြောင်းပေးဖို့စီစဉ်ဆောင်ရွက်ထားတယ်လို့လိုင်တာယာမြို့နယ်လွတ်တော်ကိုယ်စားလှယ်ဦးမြတ်မင်းသူကအခုလိုပြောပါတယ
်ဒီစုံကလေဒီအမိုက်ပုံကြီးကတမူးငွေနဲ့လောင်နေတရွေ့တော့ဒီကအခွေတွေထွက်နေပါဒီငွေတွေထွက်နေလို့ကျင်တော့ဒီငွေတွေကဒီပြက်နှက်နေတယ်ဆိုတော့ပြက်နှက်နေတဲ့ကိုခံစားရမှာပဲဆရာရဲ့နော်ဒီလေရုညဉ့်ညမ်းမှုဘယ်လောက်ရှိတယ်ဆိုတာကိုတော့ဒီစေယုံမှာလို့ပါတယ်ကျွန်တော်တို့ဒီနေ့စေယုံမှာလို့ပါတယ်စီးရင်မှာတော့တိုက်ကြမ်းမရဲ့ဦးကြီးကဆရာပြောပါတယ်ဒီစုညဉ့်ညမ်းမှုဘယ်လောက်ရှိတယ်ဆိုတာတိုက်တာဖို့နေပြောနေလို့ဆက်တင်မှားထားတယ်လို့ပြောတယ်ဟိုကလည်းပို့တယ်လို့ပြောတယ်ဗောနော်ဒီဆက်တွေရောက်လာလို့ကျွန်တော်လေရုညဉ့်ညမ်းမှုဘယ်လောက်ရှိတယ်ဆိုတာတိုက်တာမယ်တိုက်တာပြီးလို့ချင်းအဲ့ဒီမှာရှိနေတဲ့ပြည်သူတွေကိုလေရုညဉ့်ညမ်းမှုဘယ်လောက်ရှိတယ်ရှိတဲ့ကြောင့်ဒီရပြည်သူတွေအကယ်၍လေရုညဉ့်ညမ်းမှုဒါအများတယ်ဆိုရင်တော့ကြောင်းရှိရမယ်ဆိုရင်တော့ကြောင်းရှိဖို့ရေဘော့ကလေးစကန်နေဆောင်ဝဲဖို့ဆိုပြီးတော့ဒါကျွန်တော်တို့ဒီနေ့ကျိုးတင်ညှိနှိုင်းဆွေးနွေးဆားကြကြတယ်ဗောဆရာရဲ့ဒီလိုမျိုးလေရုညဉ့်ညမ်းမှုဒါအများလာပြီဆိုရင်တော့ဒီဘောကလေးစကန်နဲ့ဖုန်းနဲ့ဆက်လိုက်သွားမှာပါနော
်မိဟာအမိုက်ပုံအတွင်းနဲ့လောင်ကျွမ်းနေတာကြောင့်မိငိမ့်မဲ့အချိန်ကိုမခံမနိုင်သေးပဲမိကုံငွေတွေဆက်လက်ထွက်ရှိနေမှာဖြစ်တဲ့အတွက်မြို့နယ်နေပြည်သူတွေမိကုံငွေအနေရကိုသတိပြုရမှာဖြစ်ပါတယ်မိကုံငွေခံစားသူတွေကိုနှကောင်းအုပ်ရေစိုးအဝတ်နဲ့ရေများများတောက်ဖို့အတွက်တပ်ဆိုင်ရာကအတန်ချက်ဆက်တွေနဲ့နှိုးဆော်မှုပြုလုပ်ပါတယ်အမိုက်ပုံနဲ့ကလျက်ရှိပြီးမိကုံငွေအများဆုံးခံစားနေရတဲ့လှိုင်တာယာမြို့နယ်20ရပ်ကွက်ကမတ်မော်စင်ကတော့ခုလိုပြောပါတယ
်မနေ့ကမှအမမိုက်နဲ့ဆက်လိုက် on နဲ့အဲ့ဒါဒါပေမဲ့မထိရဘူးပေါ့နော်ကလေးတင်ငယ်တွေကြတော့ဒီရေစိုးအဝတ်ကိုဘလို့လို့အုပ်ဆိုင်မလဲပေါ့နော်ဟိုအမတို့လူကြီးတွေကြစိစမရှိဘူးလေကလေးတွေဆိုအမသားလေးဆို၄နှစ်ကျော်နေပြီအဲ့တော်တော်ဒုက္ခရောက်တာပေါ့အာဟိုအသက်ရှူကြလာရေစိုးဝတ်ကလေးနဲ့အုပ်ဝေးဖို့ပေါ့မမရှိတဲ့လူကြီးပေါ့အဲ့လိုမျိုးဩပါတယ်ရေများများတောက်ပေးဖို့အဲ့ဒါတော့ပါပဲ
ဆိုင်နာယာမြို့ကနောက်တူဖြစ်တဲ့ကိုတင့်စော်ကအခုလိုပြောပါတယ
်။ရာဆိုလို့ရှိရင်ကျွန်တော်တို့20ရက်ကွယ်ရုံးရှိမှဒီပရာဟိတအဖွဲ့တွေကဒီလူငါတင်ကားတွေနဲ့အောက်ဆီဂျင်ဘူးတွေကိုစတန်ပိုင်ချထားပြီးတော့မှအသက်ရှူကျက်တဲ့စက်ကြီးရုံတွေကိုကုပေးနေရတယ်
။မိကုံငွေတွေကလိုင်နာယာမြို့နယ်အပြင်မြောက်ကလာမြောက်တကုံအေးစိန်စတဲ့မြို့နယ်တွေထိပါရောက်ရှိနေပါတယ်။ထိန်ပေအမိုက်ပုံကို2000ခုနှစ်ကစတင်တည်ဆောက်ခဲ့ပြီးစတင်တည်ဆောက်ခဲ့တုန်းကဧက150ပဲရှိပြီးတော့နောက်ပိုင်းမှာထပ်တိုးချဲ့လိုက်တဲ့အတွက်ဧက300ကျဲဝင်တဲ့အမိုက်ကံကြီးဖြစ်လာပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်အခုတိုင်းရင်းသားတွေရဲ့ဘာသာစကားဖွင့်ပြတွတ်တဲ့ရေးဘာတွေဆောင်ရွက်နေသလဲကြည့်ကြရအောင်ပါမြန်မာနိုင်ငံတွင်လူနည်းစုလူမျိုးတွေရဲ့ဘာသာစကားတင်ကြားမှုကိုစစ်အစိုးရလက်ထက်တစ်လျှောက်လုံးပိတ်ပင်ခဲ့ပေမဲ့2012ခုမှာပြန်ပြီးတော့ခွင့်ပြုပေးခဲ့ပါတယ်ဒါပေမဲ့အများအားဖြင့်ကျောင်းချိန်ပြင်ပမှာပြင်ပဆရာတွေနဲ့တင်ကြားကြရတာပါကချင်ပြည်နယ်ဒေသတချို့နဲ့တိုင်းရင်းသားလက်နက်ကိုင်တွေထိန်ချုပ်ရာဒေသတွေမှာတော့ရိုးရဘာသာစကားဟာအဓိကဖြစ်ပြီးမြန်မာစကားကဒုတိယဘာသာစကားဖြစ်တာရှိပါတယ်။ဒေသသုံးဘာသာစကားတွေဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နေသူတွေနဲ့တွေ့ဆုံမေးမြန်းပြီး Steve Sanford ကသတင်းရေးသားပေးပို့ထားတာကိုကိုသားညုံဦးပြောပြမှာပါရှင်
။ကချင်ပြည်နယ်ကဂျီယန်ဒုက္ခသည်စခန်းကကျောင်းလေးမှာတော့ကချင်တိုင်းရင်းသားကျောင်းသားတွေအတွက်သူတို့ရဲ့ရိုးရဘာသာစကားဖြစ်တဲ့ဂျင်းဖောက်ဘာသာစကားနဲ့သင်ကြားနိုင်ပါတယ်။ဒါပေမဲ့လည်းအစိုးရအကြောင်းတွေမှာတော့ဘာသာရေးတွေကိုသင်ကြားတဲ့အခါမြန်မာစကားနဲ့ပဲသင်ယူညွှန်းနှံ့တွေရှိတယ်လို့ကချင်ကျောင်းသားတူဖြစ်တဲ့ဖော်ဒေါ်ခွန်အောင်ကကချင်လိုပြောပါတယ်
။စကားကြီးဖြစ်ကောင်းကြည့်စား
။ကျောင်းတွေမှာတော့မြန်မာစကားနဲ့သင်ယူညွှန်းနှံ့မယ်ရှိပါတယ်။
ကျွန်တော်တို့ဘာသာစကားနဲ့သင်ကြား권ကိုပိတ်ပင်ထားတာပါအတန်းထဲမှာမြန်မာစကားနဲ့ပဲသင်ပေးပါတယ
်လူမျိုးပေါင်းစုံနေထိုင်တဲ့မြန်မာနိုင်ငံမှာဘာသာစကားပေါင်း100ကျော်ရှိနေပါတယ်ကချင်လူမျိုးတွေရဲ့ရိုးရာယဉ်ကျေးမှုအစဉ်လာလက္ခဏာကိုထင်းသိမ်းထားနိုင်ဖို့ဆိုရင်ဘာသာစကားဟာအရေးကြီးတယ်လို့ကချင်ကျောင်းဆရာဂီယာလန်နန်ကပြောပါတယ်
If we
don't continue to learn the
Jin Boss ကနဲ့ကချင်ယဉ်ကျေးမှုကိုမလေးလာနိုင်ဘူးဆိုရင်တော့တနည်းနည်းပျောက်ကွယ်သွားမှာပါ။ဒါကြောင့်လဲကျွန်တော်အနေနဲ့ကကချင်လူငယ်လေးတွေကိုကချင်ဘာသာစကားကချင်ယဉ်ကျေးမှုတွေသင်ကြားပေးနေတာပါ။ဘာသာစကားနဲ့ယဉ်ကျေးမှုကိုမသင်နိုင်ဘူးဆိုရင်တော့ကျွန်တော်ရဲ့မျိုးရိုးလက္ခဏာတွေပျောက်ကွယ်ပြီးအကုန်လုံးမြန်မာတွေဖြစ်ကုန်မှာပါ ။စစ်ပွဲသတင်းယူနေတဲ့ကချင်သတင်းကြောက်တွေဟာသတင်းတွေကိုကချင်လူတို့အတွက်ကချင်ဘာသာစကားနဲ့ပဲယူသားဖော်ပြကြတာပါ။ဒါပေမဲ့လည်းမြန်မာစကားသူတို့အနေချင်းပြောနိုင်ပါတယ်။အစိုးရထိန်းချုပ်တဲ့ဒေသတွေတွားရင်တော့ခွဲခြားဆက်ဆံမှုတွေမကြုံရအောင်သူတို့ဘသူဘဝဆိုတာကိုမသိနိုင်ဖို့လိုပါတယ်။ကချင်လူထုအတွက်ကချင်ဘာသာစကားနဲ့သတင်းတွေကိုနားဆင်နိုင်တယ်လို့အမည်မဖော်လို့တဲ့ကချင်အမျိုးသမီးသတင်းတောက်တူကပြောပါတယ်။
My target is to report the news in Dinkpa language for the Kachin people who live in the mountains and the elders who don't
know. ဒီမှာညီမကတော့တောင်တန်းဒေသမှာနေထိုင်ကြတဲ့ကချင်လူမျိုးတွေနဲ့မြန်မာစကားမတတ်တဲ့လူကြီးပိုင်းတွေအတွက်ဂျင်ဖောဘာသာစကားနဲ့သတင်းတွေထုတ်ပြန်နိုင်ဖို့ပါ။အခုဆိုရင်ဂျင်ဖောဘာသာစကားနဲ့ရေဒီယိုနားထောင်နိုင်တယ်။သတင်းအချက်အလက်တွေရနိုင်ပါတယ်
။ဒုက္ခတွေအများစုမှာတိုင်းသားဒီလက်နက်ကင်တက်တီတဲမှာသူရဲ့ဆွေမျိုးသားချင်းတွေရှိကြပါတယ်။တော်ထဲမှာဆက်တွေကလည်းပြတ်တာမလို့ဘဇက်စကားနဲ့ပဲသူတို့ဟာသတင်းတွေကိုရကြပါတယ်။သူတို့အတွက်သတင်းတွေပိုနားထောင်ပြစ်တယ်လို့ဒုက္ခသည်တူဖြစ်တဲ့လဖိုင်နန်ဘောက်ကပြောပါတယ
်။ I am here at the IDP camp and I listen on radio news
more. ကျွန်တော်ကဒုက္ခသည်စခန်းထဲမှာပါ။ချင်းနေကစူးစူးလာတော့ရေဒီယိုသတင်းတွေကိုပို့ပြီးနားထောင်ပြစ်ပါတယ်။ကျွန်တော်တို့သူငယ်ချင်းတွေတော်တော်များကလည်းရှည်တန်းတိုးထဲမှာပါသတင်းတွေကိုနားထောင်ပြီးတော့သူတို့ကိုသတင်းပို့ပေးပါတယ်။သူတို့ပို့ပြီးသတိထားနိုင်အောင်လို့ပါ
ကချင်ပြည်နယ်နေရာချို့မှာတိုက်ပွဲတွေဟာအခုချိန်ထိကိုဖြစ်ပွားနေသေးပါဒါပေမဲ့လည်းကချင်လူမျိုးတွေအတွက်တော့သူတို့ရဲ့လူမျိုးလက္ခဏာရွေးရယဉ်ကျေးမှုတွေတစ်ချိန်မှာတော့ပေါ်ထုတ်ခွင့်ရမယ်ဆိုပြီးမျှော်လင့်ထားကြပါတယ်ခင်ဗျာ
ကိုသားညုံပြောပြသွားတာပါရှင်ထိုင်းနိုင်ငံထဲမှာအလုပ်လုပ်ခွင့်ရဖို့အတွက်တရားဝင်စီရင်သွင်းတာစစ်စစ်တာတွေကိုဇွန်လမကုန်ခင်နောက်ဆုံးထားပြီးဖြည်းဖြည်းစီစီဆောင်ရွက်ကြဖို့ရွှေ့ပြောင်းအလုပ်သမားတွေနဲ့အလုပ်ရှင်တွေကိုထိုင်းဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်မလာတဲ့တုန်းကအွန်လိုင်းကနေစီရင်တင်သွင်းခွင့်နောက်ဆုံးသတ်မှတ်ရကုန်ဆုံးသွားခဲ့ပြီးစီရင်မသွင်းနိုင်သူတွေအများပြားကြံ့နေသေးတဲ့အတွက်အခုလိုခွင့်ပြုပေးခဲ့တာဖြစ်တဲ့အကြောင်းနဲ့ဒါဟာထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်သူတွေကိုတိတိကျကျအေးအေးယူဆောင်ရွက်သွားဖို့တတိပေးလိုက်တာဖြစ်တဲ့အကြောင်းအပြည့်အစုံကိုသွေးဆောင်ဆန်းထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းဆိုရအနေနဲ့နိုင်ငံသားရွှေပြောင်းလို့သမားရည်နဲ့ပတ်သက်လို့တင်းကျပ်တဲ့ဥပဒေကိုချမှတ်လိုက်ပြီးတဲ့နောက်မှာတော့ဂျွန်လကုံထိအပိသက်တရားဝင်စီရင်သွင်းကြဖို့အတွက်ဧပြီလ23ရက်နေ့ကတိုက်တွန်းခဲ့တာပါ။မလကုံပိုင်းရက်ဒီအထိစီရင်သွင်းရမယ့်သူတွေကြံနေသေးတာကြောင့်အွန်လိုင်းကနေစီရင်သွင်းဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။ဒီအတွက်နောက်ဆက်တွဲလှုပ်ဆောင်ရမှာ၄ကိုဂျွန်လမကုံကြီးလှုပ်ဖို့အတွက်တိုက်တွန်းခဲ့တာပါ။ဒါဟာဥပဒေအတိုင်းအဖမ်းစည်းတွေကိုတိတိကျကျလှုပ်ဆောင်မယ်ဆိုတာသတိပေးလိုက်တာဖြစ်တယ်ဆိုပြီးအလုသမားရေးဆောင်ရွက်နေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကဆိုပါတယ်
ဟုတ်သတိပေးတာပါဘာဖြစ်လို့လဲတရားဦးတော့သူတို့ဒီခါမှာ၆လပိုင်းတော်တင်းမှာမလုပ်ဘူးဆိုလို့ရှိရင်သူတို့ပြင်းပြင်းထန်ထန်ရေးယူမယ်ဆိုတဲ့အကြောင်းသူတို့ပဲမလျှော်ဘူးဆိုတာပေါ့
တစ်ဆက်တည်းမှာပဲစည်ရင်ပေးသွင်းထားသူတွေကဈေးမောင်းတဲ့သူတွေနေရပြန်ကြဖို့လည်းတိုက်တွန်းသွားပါတယ်
90နဲ့600ခိုင်နှုန်းကအဲ့ဒီဟိုတပန်းနဲ့3သိန်းကျော်လေးမှာအဲ့ဒီအထက်မှာတပန်း3သိန်းကျော်ပြီးကြတော့အဲ့ရိုင်းကတပန်း3သိန်းကျော်မှာဒီမှတ်ပုံတင်လုံနိုင်တာအားလုံးပေါင်းက90နဲ့600ခိုင်နှုန်းပဲလုံပဲဥမာတချို့တွေကျတော့အလုတ်ရှင်ကနေပြီးတော့လိုက်လုတ်ခိုင်းမှာဒါမှမဟုတ်ပွဲသားတွေကချိန်မှာသွားလုတ်ရတာတချို့ကဆေးမောင်းတာလည်းပါတယ်တချို့ကကြတော့ဗျာအဆက်မပြေသေးဘဲနဲ့သွားပြီးတော့ဆစ်တယ်မှာအဲ့မှာသူတို့ကဟိုဘယ်လိုကောင်းလဲဒီအယိုးတို့သွားတို့ဆစ်လိုက်တာဆစ်လိုက်ဆိုလို့ချင်းအဲ့အဆက်မပြေတော့မအောင်လေပွဲသားတွေကပဲဒီဒါမှမဟုတ်ကာကန်ရှင်အဖြစ်လုတ်ရှင်တော့အတင်းဗျာဟိုပွဲသားတွေနဲ့အပ်ပြီးတော့လုတ်တယ်သွားတင်တဲ့ချိန်မှာကြတော့အဲ့လိုပြဿနာကြီးတက်တာအမှန်ရယ်တချို့တွေဆိုလို့ချင်းဆေးဆစ်တဲ့ချိန်မှာဟိုလာပြီးတော့ညှိတာလည်းရှိတယ်တချို့ကကြတော့ဘွေးစီရောတုံးဆွဲထားလို့အဲ့အဲ့လိုမျိုးလည်းရှိတယ်အဲ့ဒါလည်းဆိုပြဿနာတက်တာပါအဲ့ဒါဆိုတခါလေသူတို့ဖမ်းပြီးတော့ဟိုဟာလာဝကကိုပို့ပြီးတော့ပြန်ထုတ်တာအဲ့ဒါလည်းရှိ
တရားမဝင်နေထိုင်နေသူတွေနဲ့စေးမောင်တဲ့သူတွေကိုနေရပြန်ဖို့အတွက်မြန်မာတန်ယုံကလည်းတိုက်တွန်းထားပါတယ်အခုလိုမျိုးစည်ရင်သွင်းထားတဲ့သတန်းကျော်ထဲမှာမြန်မာနိုင်ငံသားတွေကအများစုဖြစ်နေတာပါလက်ရှိမှာလည်းမြန်မာပြည်တွင်းမှာလေယာဉ်တွေတိမ့်ဆိတ်ခံရတာတွေကြောင့်အလုတ်ကန်ရှားပါတာဝင်ငွေထွက်ငွေမများတာတွေဖြစ်နေကြပြီးနေ့စဉ်ထိုင်းနိုင်ငံထဲကိုခိုးဝင်နေကြတာထိုင်းနိုင်ငံကနေတဆင့်မလေးနယ်ဇက်ကိုခိုးဝင်ဖို့ကြိုးစားကြတဲ့မြန်မာတွေကတော့ညာနဲ့ချီရှိနေပါတယ်ရှင်
။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။ ဧပြီလ29ရက်နေ့တောက်တာနေ့ကျင်းပမယ့်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ရဲ့ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးမူကြမ်းရေးဆွဲနိုင်မယ်လို့ခန့်မှန်းကြပါတယ်။စီစဉ်ထားတဲ့အတိုင်းအမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်နှစ်ဦးတွေ့ဆုံကြတဲ့အခါမှာလည်းသမ္မတထရမ့်ကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးမူကြမ်းကိုအထောက်အကူပေးနိုင်ဖို့မျှော်လင့်ထားကြပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုကိုရပ်ဆိုင်ထားပြီးသဘောတူညီချက်ကိုအကောင့်ထည့်ဖို့နိုင်မယ်လို့ယူဆရပါပေမဲ့ဒါဟာအမှန်တကယ်ငြိမ်းချမ်းရေးကိုဖော်ဆောင်နိုင်ဖို့မတိကျသေးတဲ့အကြောင်း VOA သတင်းတောက် Brian Patton ပေးပို့ထားတဲ့သတင်းလွှာကိုတော့မတ်မြသစင်အောင်ကပြောပြမှာပါရှင်
။မြောက်ကိုရီးယားကောင်ဆောင် Kim Jong-un နဲ့တောင်ကိုရီးယားသမ္မတ Moon Jae-in တို့ April 29ရက်နေ့မှာပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကနေ American သမ္မတ Donald Trump နဲ့ Kim Jong-un တို့နှစ်ဦးလာမယ့်မေလသို့မဟုတ်ဇွန်လလေလောက်မှာပြုလုပ်မဲ့တွေ့ဆုံမှုအတွက်နျူကလ িয়ার ဖြတ်သိမ်းရေးဆိုင်ရာအခြေခံမူပေါင်းတွေကိုချမှတ်နိုင်လိမ့်မယ်လို့ညွှန်လင်းရပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုရပ်ဆိုင်ထားမဲ့အကြောင်းမကြသေးခင်ကထပ်မံတီးပြုပြောကြားလိုက်တဲ့အတွက်သဘောတူညီချက်တစုံတရာရလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာခဲ့ပါတယ်။ဒါပေမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရလောက်တဲ့အထိတိုးတက်မှုတွေရှိလာမလားဆိုတာကတော့မသေချာသေးပါဘူး။ကိုရီးယားနိုင်ငံအကြား2000နဲ့2009ခုနှစ်တွေတုန်းကလည်းမြောက်ကိုရီးယားနိုင်ငံတွင်းမှာထိပ်သီးဆွေးနွေးပွဲနှစ်ကြိမ်ကျင်းပခဲ့ပူပါရယ်ပထမထိပ်သီးဆွေးနွေးပွဲကနေပူရဲငြိမ်းချမ်းရေးကြေညာချက်ထုတ်ပြန်ပြီးလူသားချင်းစာနာမှုဆိုင်ရာအပြန်အလှန်လဲလှယ်မှုတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တွေရရှိခဲ့ပါရယ်ဒုတိယထိပ်သီးဆွေးနွေးပွဲကတော့ထာဝရငြိမ်းချမ်းရေးကိုထောက်ခံတဲ့သဘောတူစာချုပ်မြောက်ကိုရီးယားကနျူကလ িয়ার စီစဉ်တွေရပ်တန့်ရင်စီးပွားရေးကူညီနဲ့လုံခြုံရေးဆိုင်ရာအမခံပေးမယ်ဆိုတဲ့အမေရိကန်နဲ့တရုတ်တို့ဥဆောင်ပြုလုပ်တဲ့သဘောတူညီချက်တို့ရရှိခဲ့ပါရယ်ဒါပေမဲ့မူလကရရှိထားတဲ့အဲ့ဒီသဘောတူညီချက်တွေကိုချိုးဖောက်ပြီးနျူကလ িয়ার တိစောက်ရေးနဲ့ဒုံးကျည်စမ်းသပ်ပစ်လုပ်မှုတွေကိုပြုလုပ်ခဲ့တယ်လို့2010ခုနှစ်ကတောင်ကိုရီးယားရေတပ်သင်္ဘောကိုတိုက်ခိုက်တာအပါအဝင်တခြားရန်လိုတဲ့အပြုအမူတွေလှုပ်ဆောင်ခဲ့ရကြောင်းမူလကရရှိခဲ့တဲ့တိုးတက်မှုတွေရပ်တန့်သွားခဲ့ပါတယ်။ဒီသတင်းပတ်အတွင်းကျင်းပဖို့ရှိတဲ့တောင်မြောက်ထိပ်သီးဆွေးနွေးပွဲမှာတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူညီချက်ပြန်လည်တက်ဝင်လာမယ့်လက္ခဏာတွေရှိနေပါရဲ့။American ဥဆောင်တဲ့နိုင်ငံတကာကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းစီရေးအတွက်စီးပွားရေးပိတ်ဆို့မှုတွေလုပ်ပြီးဇက်တိုက်ဖိအားပေးခဲ့ကြတာပါ။ Sejong Institute ကမြောက်ကိုရီးယားဆိုင်ရာသုတေသီချောင်ဆောင်ချန်းကဖိအားတွေကြောင့်မြောက်ကိုရီးယားမှာစီးပွားရေးအကျပ်အတည်းတွေရင်ဆိုင်နေရကြောင်းပြောပါတယ
်
ဒီချင်းနေတိုင်းဆက်ဖြစ်နေမယ်ဆိုရင်တော့နိုင်ငံသားငွေလဲလဲနှုံကျဆင်းလာပြီးတော့2018အကုန်မှာမြောက်ကိုရီးယားအတွက်ရန်ကုန်ခက်ခဲတဲ့အနေအထားနဲ့တွေ့ကြုံရတော့မှာပါ
နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ဘက်ကလိုက်ရောချက်တွေရှိခဲ့ပြီးမြောက်ကိုရီးယားကသူတို့ရဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ချက်တွေကိုရပ်ဆိုင်ထားလိုက်တဲ့အပြင်နျူကလ িয়ার စမ်းသပ်ထုတ်လုပ်တဲ့နေရာကိုပိတ်မယ်လို့ကြေညာလိုက်ပါတယ်ဒါပေမဲ့မြောက်ကိုရီးယားအနေနဲ့သူ့ရဲ့ဂရီကိုဘယ်လောက်ထိတီးမလဲဆိုတာတော့မပြောနိုင်သေးပါဘူးSejong Institute ကမြောက်ကိုရီးယားဆိုင်ရာသုတေသီ Lee Sang Hwan ကတော့မြောက်ကိုရီးယားဟာသူ့ရဲ့ဂရိတီပမလားလို့စိုးရိမ်မှုတွေရှိနေပါတယ
်
မြောက်ကိုရီးယားကတကယ်ပဲနျူကလ িয়ার လက်နက်ဖြတ်သိမ်းမလားဆိုတာမသိကြပါဘူးနိုင်ငံတကာကဝိုင်းပယ်ထားလို့ယာယီအခက်ခဲတွေဖြေရှင်းဖို့ကြိုးပမ်းလိုတဲ့အတွက်အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲပြုလုပ်လိုတာလည်းဖြစ်နေပါတယ်
ကျိုတင်ဆွေးနွေးပွဲတွေအရမြောက်ကိုရီးယားကနျူကလ িয়ার လက်နက်ဖြတ်သိမ်းလို့ဆန္ဒရှိတာတွေ့ရတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်။တောင်မြောက်နိုင်ငံဆက်ဆံရေးတိုးတက်ဖို့နဲ့ဆောင်းရာသီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားပါဝင်လာဖို့ကြိုးပမ်းခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာအမေရိကန်ဦးဆောင်တဲ့စီးပွားရေးပိတ်ဆို့မှုတွေနဲ့တောင်ကိုရီးယားမှာအမေရိကန်ရဲ့သတ်ဒုံခွင်းစနစ်ကိုထောက်ခံခဲ့သူပါတောင်မြောက်ထိပ်သီးဆွေးနွေးပွဲကြီးကမိသားစုတွေကိုပြန်လည်ဆုံစည်းပေးနိုင်ပြီးကိုရီးယားစစ်ပွဲရပ်ဆိုင်စီဖို့ငြိမ်းချမ်းရေးသဘောတူညီချက်ကိုယူဆောင်လာပေးလိမ့်မယ်လို့သမ္မတမွန်ဂျေအင်းကမျှော်လင့်ထားပါတယ
်မမရသင်းအောင်ပြပြသွားတာပါရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝက်စာအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2018ခုနှစ်ဧပြီလ24ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ57 kHz 9335အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။အခုညပိုင်း9နာရီခွဲကနေ12နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုမစခင်မှအရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရမှာပါရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်းနဲ့တွေ့ဆုံမှုရှုပ်ဝဲခီးစီလုခံခဲ့ရတဲ့ CIA ဒါရိုက်တာမိုက်ဖွန်ပီယိုကိုတပ်ရတော်နဲ့ထွန်းဆူပြထားတဲ့အတိုင်းနိုင်ငံသားရေးဝန်ကြီးအဖြစ်ခံထားနိုင်ရေးအတည်ပြုဖို့အထက်လွှတ်တော်တစ်ခုလုံးမှဒီသတင်းပတ်နောက်ပိုင်းမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။မနေ့ကအထက်လွှတ်တော်နိုင်ငံသားရေးကော်မတီမှမဲခွဲဆုံးဖြတ်တဲ့အချိန်မှာတော့ပုခါတီကအသာစီးနဲ့ကော်မတီရဲ့ထောက်ခံမှုရသွားပါတယ်။မြောက်ကိုရီးယားကိုရှုပ်ဝဲသွားခဲ့တဲ့ခီးစဉ်ပြီးနိုင်ငံသားရေးဝန်ကြီးအဖြစ်သမ္မတထရန့်အဆိုပြုထားတဲ့ CIA ဒါရိုက်တာမိုက်ပွန်ပီယိုအပေါ်မှာဝေဖန်ကောက်ကွယ်မှုတွေပေါ်ခဲ့ပါတယ်။ဒါကြောင့်လဲမိုက်ပွန်ပီယိုအနေနဲ့ဒီနေ့ခေတ်နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ယူဖို့အတည်ပြုတဲ့အခါမှာအထက်လွှတ်တော်နိုင်ငံသားရေးကော်မတီရဲ့ထောက်ခံမှုကိုရှားဟုမလွယ်ဘူးဆိုပြီးစော်စော်ပိုင်းကခံမှန်းချက်တွေထွက်ပေါ်ခဲ့တာပါ။ဒါပေမဲ့လဲကန့်ကွက်မဲ့ Republican အထက်လွှတ်တော်အမတ်တယောက်အသုဘသွားနေလို့ရောက်မလာနိုင်တာ။နောက် Republican အထက်လွှတ်တော်အမတ်Ron Paul ကစိတ်ပြောင်းပြီးနောက်ဆုံးအချိန်မှာထောက်ခံလိုက်တာကြောင့်ပုခါတီကမဲနဲ့ကော်မတီရဲ့ဒီပြုချက်ကိုရပ်သွားခဲ့တာပါ။ပွန်ပီယိုထောက်ခံမှုပေးလိုက်ပါဆိုပြီးထဲလွတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Republican အမတ် Bob Corker ကနားချခဲ့တာဖြစ်ပါတယ်။တမတာဆန်းနဲ့ပွန်ပီယိုတို့ကြားဆက်ဆံရေးနီးစပ်မှုကအကျိုးဖြစ်နိုင်မယ်လို့မျှော်လင့်ပြီးထောက်ခံမဲ့ပေးဖို့အထက်လွှတ်တော်အမတ် Bob Corker ကအခုလိုဆော်ခဲ့တာပါ။
He has a very good relationship with the president. That is somewhat. သူက
သမရနဲ့ဆက်ဆံရေးစိတ်ကောင်းတဲ့သူဆိုတော့အရင်တုန်းကရှိခဲ့မှုတဲ့နိုင်ငံသားဝန်ကြီး3ယောက်နဲ့တူမှာမဟုတ်ပါဘူး
။ဒီမိုကရက်ထဲလွတ်တော်အမတ် Bob Menendez ကတော့ကန့်ကွက်ခဲ့သူပါ။သူကအခုလိုပြောပါတယ
်။ I'm particularly concerned.because of his past comments on regime change.
ဒါနဲ့မြောက်ကိုရီးယားမှာအစိုးရတွေပြောင်းလဲတော့အောင်လုပ်မယ်ဆိုတော့အရင်ကသူပြောခဲ့မှုတဲ့စကားကိုကျွန်တော်အထူးစိုးရိမ်တာပါ။
အခုလိုထက်လွတ်တော်နိုင်ငံသားရေးကော်မတီရဲ့ထောက်ခံမှုပေးလိုက်တဲ့အတွက်အထက်လွှတ်တော်တစ်ခုလုံးအနေနဲ့အတည်ပြုဖို့မဲပေးရွေးချယ်ဖို့လမ်းပွင့်သွားပြီဖြစ်ပါတယ်။ကျွန်တော်ပြင်းနေလောက်အစောဆုံးမဲခွဲဆုံးဖြတ်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။တစ်ချိန်တည်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အင်းတို့မကြာခင်လပိုင်းနေ့တွင်တွေ့ဆုံမယ်လို့မျှော်လင့်ထားကြတဲ့အတွက်ခံမှန်းတွက်ဆချက်နဲ့သုံးသပ်ချက်တွေအမျိုးမျိုးဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းမှာထွက်ပေါ်နေပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার စီစဉ်ရပ်ဆိုင်ထားမယ်လို့ကြေညာတာကိုအလွန်ကောင်းတဲ့သတင်းတစ်ပုဒ်ဖြစ်နေကြီးမားတဲ့ဒုတက်မှုအဖြစ်သမ္မတထရန့်ကကြိုဆိုပါတယ်နျူကလ িয়ার ရေရှိမတိုးတာနောက်မဆုတ်တာအခြေအနေကိုအမြန်ဆုံးစစ်ဆက်ညှိနှိုင်းနိုင်တဲ့အခြေအနေပေါ်လာတဲ့အပေါ်မှာပါတီကြီးနဲ့ဆုံကလွတ်တော်အမတ်တွေအထူးစိတ်ဝင်စားနေကြပါတယ်ဒါပေမဲ့လည်းသတိထားပြီးစောင့်ကြည့်နေကြတဲ့အခြေအနေပါRepublican ထဲလွတ်တော်မှာ Mitch McConnell ကအခုလိုပြောပါလေ
Pursued with clear realism and clear objectives.
နာချစီယုံတဲ့အခါအမြင်ရှင်းဖို့နဲ့ကြီးကြပ်မှန်မှုလိုပါတယ်။ဒါမှစူးစမ်းရကြိုးနှက်ပါလိမ့်မယ်
။ Democrat ထဲလွတ်တော်မှာ Chuck Schumer ကတော့အခုလိုပြောပါလေ
It's a worthy ambitious goal. Indeed, we should all root for
ဒါကအကျိုးရှိမဲ့ဦးတည်ချက်ကြီးမားတဲ့ကိစ္စတစ်ခုပါ။တကယ်တော့ဆယ်စုနှစ်နဲ့ကြီးကြာခဲ့တဲ့ပဋိပက္ခကိုအပြေရှာဖို့တန်တမန်ရေးရကျွန်တော်တို့အစွမ်းကုန်စူးစမ်းတင်ပါတယ်ဒါကငင်းလို့မရပါဘူးဒါပေမဲ့ဒီအစည်းအဝေးဟာအင်မနန်အန္တရာယ်ကြီးတဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ
် Republican ထဲလွှတ်တော်အမတ် Bob Corker ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ်
Look I'm glad they're meeting I think all of us look at this with great caution
သမ္မတထရန့်နဲ့ကင်ဂျွန်အွန်းတို့တွေ့ဆုံတာကျွန်တော်ဝမ်းသာပါတယ်ကျွန်တော်တို့အားလုံးဒါကိုအကြီးအကျယ်သတိထားပြီးစောင့်ကြည့်ရမယ်လို့ကျွန်တော်ထင်ပါတယ
်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Bob Corker ကမြောက်ကိုရီးယားဘက်ကနျူကလ িয়ার စီစဉ်ကိုဘယ်ချိန်မှစပြန်စနိုင်တယ်လို့မှတ်ချက်ပေးပြီးကင်ဂျွန်ဘက်ကနျူကလ িয়ার စီစဉ်နဲ့မစ်ဆိုင်းထုတ်ကြီးစီစဉ်တွေကိုအမြဲတမ်းထာဝရရပ်ဆိုင်ပစ်ဖို့စံသရှိတယ်ဆိုတဲ့အချက်ကိုတန်တရားဖြစ်နေပါလေ။သမ္မတထရန့်ကတော့အခုချိန်ထိဘာဂရီကိုမှမပေးသေးပါဘူး။မြောက်ကိုရီးယားနဲ့ပတ်သက်လို့ကောက်ချက်တစုံတရာ၆ကိုလမ်းဝေးပါသေးတယ်။အစီအပြေချင်းလဲပြင်မယ်အလုပ်ဖြစ်ချင်မှလည်းဖြစ်မယ်။ အချိန်ငါပဲဖြေပေးပါလိမ့်မယ်ဆိုပြီး Twitter လူမှုကွန်ရက်ကနေကြီးသားကြောင်းပါခင်ဗျာ
ਉਦੈਂ ਟਾਇਓ ਸੀਜ਼ਨ ਟਿਸਬੇ ਨੀਰੇ ਅਮਰੀਕਾ ਨਾਇਗਨ ਯੇ ਸੀਜ਼ਨ ਕੋ ਨਾਸਿੰਗ ਕੇ ਜਾ ਰਾ ਬਾ ਸ਼ੇ ਅਕੂ ਰੋ ਇੰਗਾਨੀ ਨਿਆ ਰਾਈ ਨਾਸਿੰਗ ਨੀ ਜਾ ਟਾਈ ਯਾਈ ਲੇ ਲਾਈ ਸੁਨੇ ਗਾਂ ਸੀਜ਼ਨ ਸਟਾਰਟਿੰਗ ਚੇ ਯੌ ਲਾ ਬਾ ਬੀ ਕਮਾ ਕਥਾ ਪਿਉ ਸੁਨੇ ਮੇ ਕੋ ਜ਼ੋ ਵਿਨ ਲਾਈ ਨੇ ਟੂ ਅ ਸੀਜ਼ਨ ਠੌ ਲੋ ਤੂ ਕੋ ਆਂ ਆਂ ਲੋ ਯੇ ਟਾਈ ਯਾਈ ਲੇ ਲਾਈ ਕੋ ਸਾ ਲਾਈ ਜਾ ਯਾ ਆਉ ਮਾ ਸ਼ੇ
ਮਿੰਗਲਾ ਬਾ ਖਨਾ ਪਿਉ ਯੇ ਟਾਈ ਯਾਈ ਲੇ ਲਾਈ ਸੀਜ਼ਨ ਗਾਂ ਨੀ ਜੂਜ਼ੋ ਬਾ ਰੇ မြန်မာနိုင်ငံမှာအစိုးရတပ်တွေအဖြစ်ထွက်ဆိုသူတွေကိုအကာအကွယ်ပေးမဲ့ဥပဒေပြဋ္ဌာန်းပေးလိုက်ရင်လက်ရှိနိုင်ငံတော်အစိုးရကဆောင်ရွက်နေတဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးအပါအဝင်ဒီတခြားပြစ်မှုအများအပြားကိုဖော်ထုတ်အရေးယူနိုင်မဲ့သတင်းပေးတွေလည်းတော်တော်များများထွက်ပေါ်လာနိုင်ပါတယ်။ကမ္ဘာနိုင်ငံအများစုမှာဒီပြဋ္ဌာန်းထားတဲ့ဒီ Witness Protection Program လို့ခေါ်တဲ့ဒီအစိုးရတပ်တွေအပေါ်အကာအကွယ်ပေးတဲ့ဥပဒေမြန်မာနိုင်ငံမှာပြဋ္ဌာန်းသင့်မသင့်ဆိုတာကိုဆွေးနွေးကြဖို့ဖြစ်ပါတယ်။အစိုးရတပ်တွေကိုအကာအကွယ်ပေးဖို့ပြောတဲ့အခါကျတော့ကျန်တဲ့အပြင်တပ်တွေအတွက်ရောမလိုဘူးလားလို့မေးစရာရှိလာပြန်ပါတယ်တကယ်တော့ဒီကိစ္စဟာအမတန်ကျေပြန့်တဲ့ကိစ္စတရားလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုပိုင်းမှာအားနည်းနေတဲ့အခါကျတော့ကိုယ့်အမှုကိုယ်တိုင်တိုင်တဲ့သူတွေတောင်မတိုင်ရဲမပြောရဲဖြစ်နေရတဲ့အပြင်တိုင်တဲ့သူတွေကိုယ်တိုင်တောင်အဖမ်းခံရမလားဆိုပြီးတော့ကြောက်နေရတဲ့အခြေအနေမျိုးဖြစ်နေကြတာကြောင့်တရင်ပေးတိုင်ကြားဖို့ဆိုတဲ့အဆင့်ကတော့အတော်လေးအလန့်ဝင်နေတဲ့သဘောဖြစ်နေပါတယ်ဒါကြောင့်ဒီကနေ့မှာတက်နိုင်သလောက်အချင်းရသလောက်ဒီကိစ္စကိုကျွန်တော်တို့ဆွေးနွေးသွားကြမှာဖြစ်ပါတယ်အဓိကဆွေးနွေးဖို့ဖိတ်ခေါ်တာသူတွေကတော့ဒီအများသောအားဖြင့်တော့ကျွန်တော်တို့ရှေ့နေတွေပဲဖြစ်ပါတယ်အစိုးရဒီအခုဒီလိုင်းမော်ကိုကျွန်တော်တို့ဒီအဓိကပင်တိုင်းဆွေးနွေးပေးကြမဲ့ပုံကိုယ်တွေရောက်နေကြပြီလို့ကျွန်တော်သိရပါတယ်ဦးမင်းလွင်ဦးရှိပါလားခင်ဗျာ
ရရှိပါတ
ယ်ဟုတ်ကဲ့ဦးရောဘတ်ဆန်းအောင်လည်းရှိနေပါပြီနော
်ရှိပါပြီခင်ဗျာ
ဟုတ်ကဲ့ပထမဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တို့ကိုကျွန်တော်မေးချင်တာကဒီဟိုအတူကျုံပေါ့နော်ဒီမြန်မာနိုင်ငံမှာဒီအခုကျွန်တော်တို့ပြောတဲ့ဒီအစိုးရတပ်တွေအဖြစ်ထွက်ဆိုမဲ့သူတွေကိုအကာအကွယ်ပေးတဲ့ဥပဒေမရှိသေးဘူးလို့သိရတဲ့အခါကျတော့ဒီဥပဒေဟာရှိသည်မရှိသည်ဆိုတာလေးကိုဦးမင်းနေဦးကအရင်စပြီးတော့အကျဉ်းချုပ်လေးပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်မှန်ကန်တဲ့တရားစီရင်ရေးစနစ်ကိုအထောက်အကူပြုဖို့အတွက်တပ်တွေထွက်ဆိုမဲ့သူရဲ့အသက်အန္တရာယ်ကိုချင်းချောင်းလာမယ်ဆိုလို့ရှိရင်တော့ကာကွယ်ပေးဖို့လိုအပ်လာတာဖြစ်တယ်။ဒါကြောင့်လည်းကျွန်တော်တို့ကဒီနိုင်ငံများမှာစဉ်သုံးနေကြတဲ့စက်တီတွေကိုအကာအကွယ်ပေးရေးအစီအစဉ်အနေနဲ့ဥပဒေပြဋ္ဌာန်းပြီးတော့စီမံဆောင်ရွက်တဲ့ဒါမှလည်းပြည်တွင်းတော်တော်များများကိုကောက်ထုတ်ရေးယူနိုင်မယ်လို့ကျွန်တော်တို့ကြံပေးရခြင်းဖြစ်ပါတယ
်။ဟုတ်ကဲ့ဥရပဆောင်းအောင်လည်းပြောပါဦးခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့နိုင်ငံမှာအဲ့ဒီစက်တီကိုအကာအကွယ်ပေးတဲ့ဥပဒေမရှိမဖြစ်ပြဋ္ဌာန်းမှုအထူးလိုအပ်နေတဲ့ဥပဒေဖြစ်တယ်။ဒါပြလို့ဆိုတော့အခုကျွန်တော်တို့နိုင်ငံမှာလက်စားမှုကိုတိုင်လိုက်တယ်။နော်ဒါမကွေးမှာဖြစ်နေတဲ့လက်ရှိကိစ္စ။နော်အဲ့ဒီလူကသူတိုင်တန်းပြီးကြောင်းကို Facebook မှာတင်လိုက်တဲ့အခါကျတော့2019ခုနှစ်နိုင်ငံသားတွေရဲ့လုံခြုံမှုနဲ့တဲ့ဒီချီကာကွယ်ရေးဥပဒေပုံမှန်တစ်စရာသူ့ကိုအကျုံသေးထည့်လိုက်တယ်။ဘောနောက်တစ်ချက်အဲ့ဒီလိုပဲတိုင်ခဲ့တဲ့ဒေါ်ချူချူနယ်ကနောက်ဆုံးသူကအာမေကူညီရဆိုပြီးတော့သူကထောင်တနစ်ကျသွားတယ်။အယူခံအစစ်စစ်နဲ့ဆုံးတယ်။ဒီလူတို့တော်မှလည်းပဲဒီ9/3/2019နေ့ဆွေးနွေးခဲ့တယ်ဘာမှမအောင်မြင်ဘူး။အဲ့တော့တိုင်းနဲ့ဒုတိယတိကျသက်တည်ရေးပုံကျုံမှုတာကွယ်ပြီးတဲ့ဥရမရှိမဖြစ်အသက်သွေးကြောတည်းအရေးကြီးတဲ့ဥရကိုပြုလို့အများဆုံးပြဋ္ဌာန်းပေးဖို့လိုပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တို့အဓိကပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေထဲမှာလည်းကျွန်တော်တို့ရှင်းနေဥထုံးဦးနဲ့နောက်ပြီးတော့တော်တွဲဘူးလို့လည်းရှိနေပါလားခင်ဗျာဆိုတော့နောက်ပိုင်းမှာကျွန်တော်တို့ဒီကိစ္စကိုအခြေတဝင်ဆွေးနွေးကြတာပေါ့အခုကျွန်တော်တို့ဒီအခုတက်လာတဲ့တမအသည့်ဟာဆိုလို့ရှိရင်ဥဝင်းမင်းဟာဆိုလို့ရှိရင်လေရှင်းနေတူဖြစ်ခဲ့တယ်သူကိုယ်တိုင်လည်းဒီဥပဒေရရင်နဲ့ပတ်သက်ပြီးတော့နားလည်တယ်ဒီမြန်မာနိုင်ငံမှာအားနည်းချက်ဖြစ်တဲ့တရားဥပဒေစိုးမိုးမှုမရှိဘူးမှန်ကန်တဲ့တရားအစီရင်ရေးစနစ်ဟာပြတ်ပြောက်နေတယ်ဆိုတာကိုလည်းဒါတမရကြီးအပါအဝင်လူအများစုကသိနေတယ်လက်ခံထားတဲ့ကိစ္စလည်းဖြစ်ပါတယ်ဆိုတော့ဒီနေရာမှာဟိုဒီအစိုးရတက်တည်ပဲဖြစ်ဖြစ်တက်တည်တွေကိုအကာအကွယ်ပေးတဲ့ဥပဒေမြန်မာနိုင်ငံမှာမပြဋ္ဌာန်းနိုင်သေးတာဟာ
ပါเจ้าများပါလေခင်ဗျာဥမလင်ဦးအရင်ဆွေးနွေးပါအောင်ဟုတ်ကဲ့ပါကျွန်တော်တို့ဒီလိုမျိုးဝစ်နက်ပရိုတက်ရှင်ပရိုဂရမ်အနေနဲ့လုပ်မယ်ဆိုလို့ရှိရင်တော့အကုန်ကြတော်တော်များများလောက်ကျွန်တော်တို့တွေ့ရပါတယ်အဲဒီတကမ္ဘာလုံးမှာကျွန်တော်တို့ဒီတက်တည်များကိုကာကွယ်ပြီးဒီပြင်ရကျင့်သုံးတဲ့နိုင်ငံဆက်တဲ့နိုင်ငံလောက်ပဲရှိပါတယ်အားရှမှာဆိုရင်တော့ကျွန်တော်တို့ထိုင်ဝမ်ဟောင်ကောင်န
ကျွန်တော်တို့နိုင်ငံမှာအစိုးရတက်တဲ့အဖြစ်ထွက်ဆုံလာဖြစ်တယ်အဲ့တော့ဘယ်လိုမျိုးကြောင့်ဒါတွေကိုကာကွယ်ပေးရလဲဆိုတော့ကကျွန်တော်တို့ဒီအုပ်စုဖွဲ့ပြီးကျူးလွန်ကြတဲ့လူကြီးစေဝါထုတ်လုပ်တဲ့ရောင်းချတဲ့ပေယူပြန့်ပြူတဲ့နောက်ပြီးတော့တခါလူကုန်ကူးမှုတွေလုပ်တယ်နောက်ပြီးတော့တခါပြည်ထောင်စာတွေကိုလူကုန်ကူးတယ်ဆက်ဆင့်ရောင်းစားတယ်နိုင်ငံဖြတ်ကျော်မှုဝင်နေဖြစ်
ကျွတ်လာတာဖြစ်အဲ့တော့တစ်ဖက်မှာကျူးလွန်တဲ့သူတွေကလည်းအုပ်စုဖွဲ့ပြီးကျူးလွန်တာဖြစ်တဲ့အတွက်ငွေရေးအေးရောက်တော့၎င်းအာဏာရောက်တော့၎င်းလက်နက်ရောက်တော့၎င်းအလွယ်တကူရနိုင်တဲ့အခြေအနေမျိုးဖြစ်တဲ့အခါကျတော့အစိုးရအနေနဲ့ဒီလူမျိုးတက်တွေရဲ့အသက်အန္တရာယ်နဲ့နှောင်းရရှိနေထိုင်မှုအတွက်ကအကာအကွယ်ပေးရတာဖြစ်တဲ့အတွက်အကုန်ကြတော့တော်တော်များများဖြစ်ပါတယ် အဲ့တော့ကျွန်တော်တို့အနေနဲ့ဒီတက်တွေရဲ့တက်တာဘဝအတွက်ကာကွယ်မပေးနိုင်ရင်တော့မှကျွန်တော်တို့အနေနဲ့တက်တွေရဲ့လုံခြုံရေးကိုအထူးအနေထားပြီးဆောင်ရွက်ပေးနိုင်ဖို့အတွက်ပူတော့ကျွန်တော်တို့အနေဆုံးအနေနဲ့သတ်မှတ်ပြီးတော့ဆောင်ရွက်ပေးတယ်လို့ကျွန်တော်ညီမရယ်ဥပမာအချင်းပြောရမယ်ဆိုလို့ရှိရင်မကြခင်ကမှပြီးခဲ့တဲ့နှစ်မကြခင်ကမှဖြစ်ပေါ်ခဲ့တဲ့အနေကြီးဥက္ကဋ္ဌလုံခြုံခံမ ကျွန်တော်သိရတယ်နောက်ပြီးတော့တခါမူရစီဝါကိုနော်ဟိုပို့အသိစိတ်နဲ့ကိုစက်စွန်စံပြထောက်လန်းပြီးတော့မြမသမိုင်းမှာအများဆုံးမြအောင်သွားတောင်းပေးနိုင်တဲ့သူကလည်းနောက်ဆုံးကြတော့ဂုံကျူလော်လေးကျေးရွယ်နဲ့ဘဝပြည့်နေရတဲ့အချိန်မျိုးဖြစ်တယ်ဆိုတာလေကျွန်တော်သိရတယ်ဒါကြောင့်ကျွန်တော်တို့အဂရိလိုက်စားမူတိုက်ကြရေးကိစ္စတွေဆောင်ရွက်မယ်မူရစီဝါကိစ္စတွေဆောင်ရွက်မယ်ပြန်စားတာနဲ့ ဒီကိုတော့ကိစ္စတွေဆောင်ရွက်မယ်ဆိုလို့ရှိရင်တော့ဒီတက်တဲ့အကာအကွယ်ပေးတဲ့အစီအစဉ်ကိုတော့ကျွန်တော်တို့မဖြစ်မနေဆက်သွင်းပြထားမှုလိုပါတယ်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းမြန်မာနိုင်ငံသားတွေရဲ့အသက်ဘေးအန္တရာယ်ကိုကာကွယ်ပေးဖို့အတွက်နိုင်ငံတော်အစိုးရမှာတာဝန်ရှိတယ်ဆိုတာကိုပါတဲ့အတွက်ဒီခေါင်းစဉ်အောက်ကနေပြီးတော့တနည်းနည်းနဲ့ဒီမှာဆောင်ရွက်ရင်တော့ဖ
ဒီတက်တဲ့တွေကိုအကာအကွယ်ပေးတဲ့ဥပဒေအထူးသဖြင့်တော့ဒီအစိုးရတက်တဲ့ပေါ့နော်ဟိုအကာအကာအကွယ်ပေးတဲ့ဥပဒေကဘာကြောင့်မပြထားနိုင်ရသေးတာလဲဆိုတော့ဥမင်းလင်ဥကတော့ဒါငွေကြေးအကောင်ချမရတဲ့နိုင်ငံတော်ကအခုလက်ရှိအစိုးရလက်ထက်မှာဆိုရင်ပေါ့လေဒါအရင်တော့ကတော့မပြောတာဘူး
ဟိုအတုံးစီကိုလျှော့ချမယ်ငွေချွေတာမယ်ဆိုတဲ့စံပုဂ္ဂိုလ်ကသူကကြွေးကြော်နေတဲ့အခါကျတော့အဲ့ဒီဟာတွေနဲ့သွားပြီးများညှိနေသလားဟိုအရှိအနာဂတ်မှာရောဒီဟာပြထားမှုဖြစ်နိုင်တဲ့အလားလားရှိသလားဥပဒေတရားကိုပြထားဖို့အတွက်ပုံကြစီကတလောက်မများပြပါဘူးเนาะစွတ်တော်ကိုယ်တွေဒီအဆင့်ဆင့်ကိုတောင်မှပုံကြစီမြောင်များစွာနဲ့ခေါ်ယူပြီးတော့တိုင်းပြည်ဆွေးနွေးနေတာ ဥရီတကူပြထားရတဲ့စရိတ်ကအလွန်သက်သာပါလေ။တိုင်းပြည်ကပြန်လည်ရရှိမဲ့ကုန်တိတ်ခါကကုန်ကြပြင်းကအစာပေါင်းများစွာပါလွန်တဲ့အတွက်ဒီဥပဒေကိုကြကူပြထားရမယ်။မပြထားလို့ရှိရင်ကြီးမားတဲ့ရာဇဝမှုကြီးတွေကိုလွတ်လပ်လပ်ပေါ်ထုတ်ရေးမှာအာအတားဖြစ်ပြီးတော့တရားဥပဒေစိုးမိုးရေးဟာဟာွက်တည်နေပြည်ပါဖြစ်။ အခုဆိုရင်ဒီဒုရဲမှုမိုးရနိုင်ကိစ္စကခေါင်းလေးတစ်ချောင်းဖြစ်လာရတယ်။သူကတက်ပြီးတယောက်ပါ။သူ့ရဲ့အတွက်ဥရိယာတာပြပိုင်ဆိုင်ရာလိုအပ်ချက်ပြီးရှိနေပြီဆိုတာမြင့်မရအောင်အခြေအနေမို့လို့ဒီဥရိကိုအခုဆွတ်တော်ကဒီတကပြန်ဖွင့်ရင်တော့ပြင်စဉ်းစားကြပါလို့ပဲမေတ္တာရက်ကနေ။
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ဥထုံးဦးကိုလည်းလိုင်းမှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥထုံးဦးရှိပါလားခင်ဗျာဟုတ်ကဲ့ဥထုံးဦးကြားပါလားခင်ဗျာ
Okay,
utung ye. Aida aku ada di tadi tu tu pernah di so ada tu aku agak beri ubi season ni sudah berkarat jenar biasa suni jalan puno. Tepat sahaja biasa lo di ha di ubi jalan lain ni nampaknya nampak dua kongjam ziri ni mian isi dah. Tapi tepat malah di tu aku agak beri lucu ni accomplish lo korai di apa so ada tu solution so ane paham biro.
เตรียมมาแล้วตรุปูปองจังสีดาမျိုးเตียยมมาถั่วสู่ดาမျိုးฤဖြစ်လာနေเนี่ยลาๆเลยရှိတော့ဟိုဒီဟာကိုပြထားခြင်းရဲ့ဒီဆိုโจကတော့တခြားတစ်ဖက်ကကြည့်လို့ရှင်ဘာတွေများဖြစ်လာနိုင်ကြရှိတယ်လဲဗျာဟုတ်ကဲ့ပါခင်ဗျာကျွန်တော်နားလဲသလိုပြောရမယ်ဆိုရင်တော့အစိုးရတပ်တွေလို့ချက်သွားတာနဲ့ဒီဘက်နဲ့ချက်အများစုဟာအမှုတစ်ခုကိုကြည့်လိုက်ရင်ပထမဦးဆုံးအစိုးရတပ်တွေတွေစည်ရူတွေအားလုံးဟာနိ ရင်ရပဲတိတိဟုတ်လားအဲ့လိုရှိတဲ့ခါမှာအဲ့ဒီလူတွေကိုစစ်လိုက်ရတဲ့အချိန်မှာကိုကျွန်တော်တို့ဒီအများကြီးဒုက္ခရောက်ပါတယ်ဥပမာနမူနာပြောမယ်ဆိုရင်ကျွန်တော်တို့လက်ပတန်းကြောင်းသားတပိတ်စစ်ကြောင်းမှာတော့အမှုကိုစစ်ခဲ့ရတာအခုပြောတဲ့အချိန်မှာဆိုရင်လည်းကျွန်တော်ရှင်းနေကြီးတချို့ဆိုရင်အဲ့ဒါကိုလိုက်ခဲ့ပါတယ်အဲ့ဒီလူတရလူရဲ့တပိတ်တွေတရလူတွေကိုယ်တိုင်ကအဲ့လိုတက်ဆိုင်ရာနိုင်ငံတော်တနည်းအားဖြင့်ပြောရင်တရားဥပဒေရဲ့မှန်မှန်ကန်ကန်ပေါ်ပေါက်ရေးတဲ့သူတို့ရဲ့ဘရားပေါ့ဗျာဘရားတုတ်ကတွေနဲ့အခြေခံပြီးတော့အမှန်ကိုလည်းဖုံးကွယ်တယ်တချို့ကိစ္စတွေမှာစိတ်သာထင်ရှားနေပါရဲ့နဲ့လည်းဘူးကွယ်တယ်အဲ့လောက်ထိထွက်ထားတဲ့လူမျိုးတွေအများကြီးဗျာခုနပြောသလိုတယောက်စာနှစ်ယောက်စာအတွေ့တော့ဟုတ်ပါလိမ့်မယ်အများစုကတော့အစိုးရရဲ့သက်စီဖြစ်သွားတဲ့လူအများစုကတော့ဖြင့်အစိုးရဘက်ကနေပြီးတော့မျိုးလုံးဇုံပိတ်ပြီးတော့ဆက်တဲ့လူတွေများတာကိုတွေ့ရတယ်အဲ့တော့ဒီဥပဒေမျိုးကလုတ်ပေးလိုက်မယ်ဆိုရင်အစမအူဇုံတန်ကြကအင်းကြီးကြီကအင်းကြီးဝတ်ထားတဲ့လူကျက်ကနောက်တစ်ခါဆက်ပြီးတန်ကြကအင်းကြီးဝတ်ပေးတယ်လို့ဖြစ်သွားတဲ့အတွက်ကြောင့်ကျွန်တော်တို့ပြည်သူတွေကတော့ပုံနဲ့နာစရာပဲရှိတယ်လို့ကျွန်တော်ကတော့ဟိုစိုးရိမ်နေပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဒီရိုးရိုးတက်တည်အတွက်ကြတော့ဗျာဆိုကြပါဆိုဒါကတော့ဟိုအစိုးရတက်တည်ပေါ့နော်ဒီရိုးရိုးတက်တည
်
ကိုကျိုးစီပွားမကြည့်ပဲနဲ့ပေါ့နော်တကယ်ဟိုဒီမှာဆိုရင်တော့ခေါ်လာတော့ဒီ whistle blower ပေါ့ဒီမူရစေဝါကိစ္စပဲဖြစ်ဖြစ်အကျင့်ပြချစားမှုပဲဖြစ်ဖြစ်ဟိုတိလို့တိုင်တဲ့လူပေါ့နော်အဲ့လိုလူတွေကိုရောအကာအကွယ်ပေးဖို့မလိုအပ်သေးဘူးလား
ဟိုနိုင်တိုင်းပြည်တစ်ပြည်မှာလူအဖွဲ့ကြီးတည်ရမှာတော့အမှန်တိုင်းကိုရက်တည်တဲ့လူတွေအတွက်ကူညီပေးဖို့လိုတာပေါ့ဒါပေမဲ့ဗမာပြည်ရဲ့ရှိနေတဲ့တရားဥပဒေတရားဥပဒေဆိုတာနှစ်ခုဗျာတရားရေးဌာနနဲ့ဥပဒေပြည်ရေးနှစ်ခုစလုံးကဒီနေ့လက်မျက်မှောက်အခြေအနေရကတော့ဖြစ်ထုံကြနေတယ်ဗျာနှစ်ပေါင်း60ကျော်ကျော်ရဲ့ဟုတ်လားဟိုကျွန်တော်တို့နားလည်တယ်လို့ပြောတော့ဆက်အာနာရှင်စနစ်ကအောက်ကနေမွေးထုတ်လိုက်တဲ့ဒီတရားဥပဒေတွေနဲ့တရားစီရင်ရတာလုံးဝကိုချိုးယွင်းချွတ်ချော်နေတာအမှန်တကယ်ပဲဗျာဒီတိုင်းပြည်ပေါ်မှာရှိနေတဲ့မျိုးစုတဦးတယောက်ကိုမဆိုးမင်းနဲ့စုံဆိုင်ရင်တော့အဲ့လိုရှိနေအခြေအနေမှာဒါဟာလုတ်ဖို့ဆိုတာအများကြီးလိုနေလေဗျ။အရက်ကွာဟိုကွာဟာလုံးနေလို့ကျွန်တော်တို့မြင်နေဗျာ။မလွယ်ပါဘူးခင်ဗျာ
။ဟုတ်ကဲ့
။တကယ်တမ်းကျတော့ကျွန်တော်တို့ဒီအရက်ဖက်ဆိုင်ရာလူတွေရဲ့အကျိုးစီးပွားတဲ့ကျွန်တော်တို့ကြံတဲ့သက်ဆိုင်ရာပုံကိုယ်တွေသက်ဆိုင်ရာလူတွေအတွက်အကျိုးစီးပွားဖြစ်သွားမယ်လို့ပဲကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။အဓိကတော့အရင်ဦးဆုံးတာတရားစီရင်ရေးမှန်တိုင်းဟိုတတီတီတီဖြစ်လာအောင်အရင်တက်မအောင်အရင်လုပ်ဖို့လိုမယ်ဆိုတဲ့သဘောဖြစ်နေတာပေါ့နော်လက်ရှိတရားစီရင်စနစ်အောက်မှာတော့ဒါဖြစ်ဖို့ခဲရင်မယ်ဆိုတဲ့အနေထားရှိနေတာပေါ့
ဟုတ်ပါတယ်
ဟုတ်ကဲ့ကျွန်တော်ဒေါ်ဒွဲဘူးကိုလည်းလေလိုင်းမှာဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါ်ဒွဲဘူးချိပါလားခင်ဗျ
ဟုတ်ကဲ့ရှိပါတယ်
ဟုတ်ကဲ့ဒေါ်ဒွဲဘူးဟာဆိုရင်လည်းဒါရှင်းနေတူလည်းဖြစ်တယ်နောက်အရင်ကလွတ်တော်အမလည်းအရင်တက်တမ်းမှာလွတ်တော်အမဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လက်ရှိမှာလည်းဒါကချင်ပြည်နယ်မှာနေထိုင်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတော့လောလောဆယ်ဟိုပြဿနာတွေရှိနေတဲ့ဒေသမှာရှိနေတယ်လို့ပဲဆိုကြပါစို့နော်ဟိုဆိုတော့ဒေါ်ဒွဲဘူးအတွေ့အကြုံအရဆိုရင်လည်းဒီအခုကျွန်တော်တို့လက်တလောဖြစ်နေတာဆိုရင်ပဲအခုတော်တော်လေးအသက်ခံရတဲ့နေရောက်ကမိသားစုဟာသူတို့အမှုသူတို့တိုင်ကျင်နေတာဒါပေမဲ့လည်းအော်တိုင်ဖို့နေနေတာသူတို့ကိုယ်တိုင်ကိုယ်ကချင်းချောက်ခံရတဲ့ထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးကျွန်တော်သတင်းတွေကြားနေရတယ်ဆိုတော့ကာယကံရှင်နေကိုယ်တိုင်ကိုယ်ကအခုလိုမျိုးတိုင်ဖို့ကိစ္စအခက်အခဲရှိနေတယ်ဆိုတော့ဟိုတက်တေဆိုတာတော့တော်တော်လေးအလန့်ဝင်နေတဲ့သဘောဖြစ်တာပေါ့ဒေါက်တာဘူးဟိုသိရသလားဒီကိစ္စဟာဟိုရှိတယ်မရှိတယ်ဖြစ်တယ်မဖြစ်တယ်ဆိုတာကိုလည်းဆွေးနွေးပါအောင
်ဟုတ်ကဲ့ကျွန်မအမြင်နဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံကနှစ်ပေါင်းများစွာပေါ့နော်
ဒီတရားဝိစုံမှုရေးနဲ့တရားမြတ်မှုမှာအင်္ဂါအားမြစ်ခဲ့ပါတယ်။လက်ရှိအနေအထားမှာလည်ကျမတို့အစိုးရအနေနဲ့ဒီကံတာတွေကိုစူးစမ်းပြီးစောင့်ရွက်နေပြီမဲ့ကျမတို့ရှိနေတဲ့ဥပဒေတွေအပေါ်မှာရောကျမတို့စောင့်ရွက်နေတဲ့လုပ်ငန်းတွေအရပါကျမတို့တရားမြတ်မှု မရတာလေအများကြီးတွေ့ရပါတယ်ဒါအဓိကဆန်းစစ်လိုက်တဲ့အခါမှာကျမတို့တရားယုံပိုင်းဆိုင်ရာမှာရောတခြားကံတာတွေမှာရောပေါ့နော်ကျမတို့တက်တေအထောက်ထားတွေအားနည်းတဲ့အတွက်အများတမ်းမှုမရှိဘူးအဲ့တော့အများတမ်းမှုမရှိရနေကျမတို့ဥပဒေနဲ့အညီမဖြစ်ဘူးနောက်မှဒီခံရတဲ့လူပေါ့နော်လူကြီးချိုးပေါက်ခံရတဲ့လူတွေအားကြီးလိုက်သားမှုတွေပေါ့နော်ဒီကံတာတွေမှာလဲကျမတို့တက်တေအထောက်ထားတွေအားနည်းလို့ရှိရင်ကျမတို့တရားဥပဒေ
ဒီဥပဒေကိုမဖြစ်မနေအများဆုံးကြားခံဖို့တော့လိုတယ်ဒီဥပဒေကြားခံလိုက်တယ်ဆိုလို့ရှိရင်တော့ကျမတို့ကဒီတက်တည်အနေထားတွေကိုကျမတို့ကဒီအစိုးရတက်တည်ရဲ့လို့တော့မဟုတ်အမှန်တရားကိုဖော်ထုတ်မဲ့တက်တည်တိုင်းကိုကျမတို့အကာအကွယ်ပေးဖို့လိုပါတယ်ဒါမှပြောရဲမှာဖြစ်ပါတယ်ကျမတို့ဥပဒေမစိုးမိုးတဲ့ဒေသတွေအထူးသဖြင့်ကျမတို့တိုက်ပွဲတွေရှိတဲ့ဒေသတွေပေါ့နော်ဒါမှမကပါဘူးမြို့ထဲမှ wa muria, salukong muria, asong bo no mede muri, baru amyudmi and patate muri, daria savi tomorrow di lu que chopa kayak saya di la nyajuave. แต่ตีมาบอกเนี่ยการการชินเอามาตั้งเยอะอันนี้ท่าอุบลีเดียอารมณ์อยู่ชินีเราจริงยามแบบนี้ที่อารมณ์มันจะพอช่วงไม่ดูเร็วเลยเพราะอากาศเว่ยปีเดียวในงานด้วยนี่มาไม่ชิมนี่ส่งเยอะอุบลีจะทำปีบุรุษดูเลยที่อุบลีจะทำปีไรเนาะเพราะอยากอยู่สมุยเนี่ยที่อันนี้จะมูเลยเพราะอากาศเลี้ยวบ่เนาะแต่พี่ที่เนี่ยเท่ากูจุลามเลยเพราะอารมณ์มันมาเลยใช่
โอเค นักดนตรีเสียงด้วยตัวเองเนาะเดี๋ยวเราเดี๋ยวยี่มันเองอุปบินเนี่ยจะใช้เนี่ยมาดีอุ่นเลยเปียทั้งปีเราดีแต่งเดินอะไรแต่งยี่ยูนอะไรอยู่ที่แบบนี้เลยเนาะยามเมื่อสุดเดือนพบเนาะโอเคที่อเมริกามาส่วนเนาะจันนโรดีวิทย์เนี่ยโปรเทชันโปรแกรมก็ขอเลยดีปีรังดูสุยาเลวเดอว่าปีรังดูสุยาเอ็ดเตอร์ดีพอเนาะอะไรอยู่ตัวอากาศเว็บีราชีบาลเลยตัวแบบเราที่เราไปเลยสุดเลยสิอันนี้สิ่งที่มาพาร์เรลูเลยสุยาเนี่ยปูบอมบีโรสุยาเอ็ดเ ဒီလိုမျိုးတွေကိုပို့ပြီးနားထောင်လို့ပြည်နေပါတယ်ပြီးရင်အရင်ဒီဟိုဟာပေါ့ဘွားတိပြန်လဲစတင်နိုင်မှုအတွက်အရင်ဒီထုတ်ပေးတဲ့အထိသူတို့ကအကာအကွယ်ပေးတာတွေရှိပါတယ်အမေရိကန်အစိုးရကတော့သူကပတ်စံတက်နိုင်တော့သူကဒါတွေလုပ်ပေးနိုင်တယ်လို့ပြောမယ်ဆိုရင်တော့ရတာပေါ့လေဒါပေမဲ့လည်းကျွန်တော်တို့မြန်မာနိုင်ငံမှာလည်းအတိုင်းအတာတစ်ခုအထိအလျောက် ဒီထောက်ပံ့ပေးမယ်အကာအကွယ်ပေးမယ်အနည်းဆုံးအဆင့်ကတော့ဒီလူတွေအရေးယူမခံရဘူးဒီပါကရှင်ပေါ့နော်သူတို့တိုင်တဲ့အတွက်တံပြန်ဟိုဟာပေါ့ကလေသားခြေလာမျိုးမခံရဘူးဆိုရင်တော့ဒါအဲ့လိုမျိုးထုတ်ဖော်မဲ့သူတွေတိုင်ကြမဲ့သူတွေဟိုပို့ပြီးတော့ထွက်လာမယ်ထင်ပါတယ်အဲ့တော့ဦးမင်းလင်ဦးရေကျွန်တော်နောက်ဆုံးခတ်တူလေးဖြည့်စေချင်တာကဒီဥစ္စာကိုကျွန်တော်တို့ပြဋ္ဌာန်းတဲ့နယ်လို့
ဘဝကြီးကိုခြေဆောင်ဦးရေပုံမှာတောင်းအားလေးချက်ကိုနေနိုင်ငံတော်ဒီညီတော်မှုဆိုဦးရေကြီးရတယ်တန်းသူညီညာအခွင့်အရေးရည်စရာပြီးတော့ဒီဦးရေအကာအကွယ်ကိုလည်းတန်းသူညီညာစွာရယူပိုင်ခွင့်ပေးရပြီးဆိုတဲ့နိုင်ငံသားတွေကဘုရားအခွင့်အရေးမှာပါတဲ့အတိုင်းမြန်မာနိုင်ငံဒုဝင်ကော်မရှင်ဦးရေကိုပြင်ပြီးတော့အဲ့ဒီကော်မရှင်ကတွေ့ရှိချက်ကိုအရာဒုဝင်
ဒီချိုးပေါ့မှုဖြစ်တယ်ဆိုရင်သူ့ကော်မရှင်ကကိုတရားစွဲဆိုပြီးတော့အကာအကွယ်ပေးနိုင်တဲ့ဥပဒေတမျိုးကျင်းရတယ်ပြီးတော့မှဒါကိုဥပဒေပညာရှင်ကြီးနဲ့သက်သေတွေကိုအကာအကွယ်ပေးဥပဒေကိုလေ့လာပြီးတော့သို့တော့အစဉ်အမြဲမှာဆွေးနွေးပြီးအမြဲဆုံးပြထားမှာမဟုတ်လို့ရှင်အဲ့ဒီလက်ချက်မှုကိုလည်းမတိုင်ရဲဘူး
တိုင်းတိုင်းနဲ့လူကတက်တဲ့ဖြစ်တဲ့ကျွန်တော်ဘဝအရင်ဆုံးအချုပ်ထဲရောက်တယ်အဲ့ဒါဒီတော့အဲ့ဒီလက်ချက်မှုကြီးကစိုက်ပြီးတော့တဲ့နေရဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ချင်းနေပါတယ်တော့တော်တော်ကလုပ်ပြီးလိမ့်ကျင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့ဥထုံးဦးကခင်ဗျာနောက်ဆုံးဗျာဆွေးနွေးကျင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့ဥထုံးဦးကခင်ဗျာကျွန်တော်ကအဓိကပြောချင်တ
ံမှာတော့အနေဆုံးဒီဒီမိုကရေစီလေးလို့ပြောတဲ့သေးသေးလေးကိုတော့ခံပြီးပြခဲ့ကြတဲ့နိုင်ငံရေးအကျဉ်းသားတွေဒါမှမဟုတ်88 62ကနေစပြီးဖြတ်တန်းခဲ့တဲ့ထောင်နေကြသေခံခဲ့ရအကျိုးပြက်ခံခဲ့ရတဲ့လူတွေကိုဒီနေ့ထိတော်မှနိုင်ငံရေးအကျဉ်းသားလို့ဆိုပြီးဥပဒေအရစကလုံးရအောင်ခွင့်မပြုသေးတဲ့ဒီနိုင်ငံမှာကျွန်တော်တို့ခုနပြောတဲ့ဟာကိုရဖို့ဆိုရင်ကျွန်တော်ဘယ်လိုမှစဉ်းစားလို့မရဘူးဗျာဒါပါပဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာဘူနောက်ဆုံးစက္ကန့်30လောက
်အဲကျွန်မပြောချင်တာကအဓိကပြည်သူတွေအတွက်ဒီဥပဒေကိုအဓိကဆောင်ရွက်နေတဲ့လွတ်တော်ကိုယ်စားလှယ်ကိုပြောချင်ပါတယ်အဓိကပြည်ထောင်စုမှာရှိတဲ့ပြည်သူလွတ်တော်အမျိုးသားလွတ်တော်ကိုယ်စားလှယ်တွေအောက်ခြေကိုတည်ချာလေးလာပါပြည်သူတွေရဲ့လိုအပ်ချက်ကိုတည်ချာလေးလာပါပြည်သူတွေရဲ့မျက်နှာချက်တွေကိုတည်ချာလေးလာပါအစိုးရမှာဘာတွေမားယွင်းနေတဲ့အစစ်စစ်ဌာနဆိုင်ရာတွေမှာဘာတွေတိမ်းဆောက်နေဆိုတာကြည့်မှတကယ်ဥပဒေပြုလွတ်တော်မှာထိထိရောက်ဆွေးနွေးပေးပြီးမှတကယ်အကျိုးနိုင်တဲ့ဥပဒေတွေဖြစ်လာအောင်လို့အောက်ခြေအထိပေါ့နော်အပေါ်အလဲအကုန်လုံးစစ်စစ်ငုံ့တို့အဲဟိုပါတည်ချာလေးလာပြီးမှဒီဥပဒေကိုအောင်မြင်တဲ့ဥပဒေတစ်ခုဖြစ်အောင်အဲဆောင်ရွက်ပေးစီချင်ပါရဲ့ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျွန်တော်တို့အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။အခုအင်္ဂါညထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်တန်ကီထိုက်ကပြောပြပေးပါဦးမယ်ရှင်။ဖြင့်တဲ့သမ္မတအီမနျူရယ်မက်ခရွန်ကိုအမေရိကန်သမ္မတဒိုနယ်ထရန့်ကအင်ပီရိုမှာဒီကနေ့စစ်အခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။ဒီနောက်မှာတော့ကမ္ဘာရေးရာတွေကိုခေါင်းဆောင်တို့အုပ်တို့ဆွေးနွေးကြပါတယ်။ပြင်းထန်တဲ့အမေရိကန်ကြားရာဇဝင်နှစ်ခုကြားရင်းနှီးချစ်ချင်မှုနဲ့စစ်ဖက်မဟာမိတ်ဖြစ်မှုတွေကိုသမ္မတထရန့်ကဂုဏ်ပြုခဲ့ပါတယ်။ဒါအပြင်မကြာခင်ကဓာတုလက်နဲ့အုံပြုတိုက်ခိုက်မှုတန်တရားနဲ့ဆီးရီးယားအပေါ်အမေရိကန်နဲ့ဗြိတိန်တို့ရဲ့တိုက်ခိုက်မှုမှာပြင်သစ်ဘက်ကပူးပေါင်းပါဝင်ခဲ့တဲ့အတွက်လည်းပြင်သစ်သမ္မတကိုသမ္မတထရန့်ကကျေးဇူးတင်ခဲ့ပါတယ်။ပြင်သစ်သမ္မတကတော့ခေါင်းဆောင်တို့ရဲ့တည်ထံတွေ့ဆုံမှုအတွင်းဆွေးနွေးကြမယ်ကမ္ဘာရေးရာကိစ္စတွေကိုပို့ပြီးတော့ရည်ညွှန်းပြောဆိုခဲ့ပါတယ်။ကမ္ဘာတလွှာအကြမ်းဖက်ဝါဒချင်းချောက်မှုမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုအီရန်နျူကလ িয়ার အရှိ2015ခုနှစ်ကနိုင်ငံတကာသဘောတူညီချက်တွေကိုပြင်သစ်သမ္မတကပြောဆိုခဲ့တာပါဆွေးနွေးဖို့တွေ့ဆုံချပြီးနောက်မှာတော့အီရန်နျူကလ িয়ার သဘောတူညီချက်ကဆိုးဝါးလှတယ်လို့အမေရိကန်သမ္မတထရန့်ကပြောဆိုလိုက်ပြီးပြင်သစ်သမ္မတကတော့ဒီသဘောတူညီချက်ကအရေးကြီးတယ်လို့ပြောဆိုလိုက်ပါတယ်အမေရိကန်သမ္မတဟောင်း George H.W. Bush ဟာသွေးတဲ့ကိုယောဂါပိုးဝင်ရောက်သွားတဲ့အတွက်ဆေးရုံတက်ကုသညပြီးနောက်အခုမှတော့ပြန်လည်နှလန်းထူလာပါပြီ။အသက်63နှစ်အရွယ် Mr. Bush ကိုတနင်္ဂနွေနေ့မနေ့ပိုင်းကလေးက Houston Methodist ဆေးရုံမှာတင်ခဲ့ရတာဖြစ်ပါလေရှင် ။ဒီကနေ့ညထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Peter Henley ဖြစ်ပါလေရှင်။အခုညထုတ်လွှင့်ပေးခဲ့တဲ့9နိုင်ကနေ10နိုင်ထိအစီအစဉ်အစဆုံးကိုအတန်နှစ်ချိန်ပြီးပြီးချင်း17နိုင်ကနေ10နိုင်ကနေ17နိုင်ထိလိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ58 kHz 585တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.